Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ2ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်းထွင်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32/40/49လို့ပြင် VOA Facebook စာမျက်နှာပေါ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ဆမ်မိုးဝီပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်ပါပါရှင်အီရတ်နိုင်ငံမော်ဆူးမြို့ကိုပြန်လည်သိမ်းနိုင်ဖို့ကြိုးစားနေတဲ့အီရတ်အထူးတပ်ဖွဲ့တွေဟာအင်္ဂါနေ့ကတော့မြို့ရဲကအစိုးရပိုင်ရုပ်မြင့်တန်ကြားဌာနကိုပြန်လည်သိမ်းယူနိုင်ခဲ့ပါတယ်ကာဒီဂျပန်နိုင်ငံတိုကျိုမြို့တော်မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့တွေ့ဆုံမှာဖြစ်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အကြီးညာပေးမှာပါရှင်
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ်အထဲမှာဆိုရင်တော့
Ambassador Marcel will travel to Northern Rakhine State this week as part of an international delegation to
မြန်မာနိုင်ငံရဲ့ဝန်ကြီးဌာနရဲ့အာရှရေးရာပြောခွင့်ရအမျိုးသမီးကရခိုင်ပြည်နယ်ကအခြေအနေတွေကိုတွားရောက်လေ့လာကြည့်ရှုမယ်တန်တမန်နေရဲ့ခီးစဉ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးလိုက်ပါတွားမှာဖြစ်တဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ရပါမယ်ဒါ့အပြင်ဂျပန်နိုင်ငံမှာရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီကနေ့အစီအစဉ်လေးအကြောင်းပြီးတော့ကော့တောင်လိပ်ကျွန်းလူသက်မှုမှာတည်တံချမှတ်ခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အခြေအနေအမေရိကန်သမ္မတလောင်းမဲဆွေပွဲစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝဲအောင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အီရတ်နိုင်ငံမော်ဆူးမြို့ရဲကနေ IS သွေးကြွတွေကိုတိုက်ထုတ်နိုင်ဖို့ထိုးစစ်ဆင်နေတဲ့အီရတ်အထူးတပ်ဖွဲ့တွေဟာအင်္ဂါနေ့ကတော့မြို့ရဲကအစိုးရပိုင်ရုပ်မြင့်သံကြားဌာနကိုပြန်လည်သိမ်းယူနိုင်ခဲ့ပါတယ်။မြို့ရဲကိုအီရတ်အစိုးရတပ်တွေဝင်စစ်မှာအပြင်းထန်ပြန်လည်ခုခံမှုကိုရင်ဆိုင်ခဲ့ရတဲ့အပြင်ရှေ့တိုးတိုက်ခိုက်မှုတွေနှောက်နှေးအောင်လို့ IS တွေကကွန်ကရစ်အကာအယံအတားအဆီးတွေလမ်းဘေးထောင်ဘုံတွေလုပ်ထားတယ်လို့ဒီအီရတ်တပ်တွေနဲ့အတူပါသွားတဲ့ Cuts နဲ့အနောက်တိုင်းသတင်းတောက်တွေကပြောပြကြပါတယ်။မော်ဆူးမြို့ပြင်ကမြို့ငယ်လေးတွေကို IS တွေလက်ကနေပြန်လည်သိမ်းယူပြီးတော့မြို့ကိုပတ်လည်ကဝိုင်းရံနိုင်ဖို့ရည်ရွယ်ချက်နဲ့တိုက်နေတဲ့တန်ချက်ကတရင်ဟာလည်းအရှိတောင်ပိုင်းဒေသတွေဘက်ကိုချဉ်ကပ်နေပြီလို့ Iraq စစ်တပ်ကပြောပါတယ်။မြောက်ပိုင်းကတိုက်နေတဲ့ညွန်ပေါင်းတပ်ဖွဲ့တွေကလည်းအဓိကကျတဲ့မြို့ငယ်တော်တော်များများကိုထိန်းချုပ်ထားနိုင်ပြီလို့ပြောကြပါတယ်။ IS စစ်သွေးကြွတွေသိမ်းပိုက်ထားတဲ့မော်ဆူးမြို့ကိုပြန်လည်သိမ်းပိုက်နိုင်ဖို့ Iraq မှာ2003ခုနှစ်ထဲကအကြီးအကျယ်ဆုံးစစ်ဆင်ရေးကိုပြီးခဲ့တဲ့သတင်းနှစ်ပတ်မှာစတင်ခဲ့တာပါ။အီရတ်နဲ့ကတ်စ်လူမျိုးပက်ရှမာကတပ်တွေရဲ့စစ်ဆင်မှုကိုရှီယာပြည်သူစစ်တွေဆူနီလက်နက်ကိုင်အဖွဲ့တွေအပြင်အမေရိကန်လေကြောင်းတိုက်ခိုက်မှုတွေနဲ့စစ်ကူပေးနေပါတယ်။အခုလိုမော်ဆူးမျိုးတဲ့ထိုးဖောက်ဝင်နိုင်ဖို့တိုက်ပွဲတွေပြင်းထန်နေချိန်မှာ IS စစ်သွေးကြော်တွေကအရသာပြည်သူထောင်နဲ့ချီကိုလူသားဒိုင်းတွေတစ်ဖွဲ့အသုံးပြုဖို့မြို့နာကိုအတင်းပြောင်းရွှေ့နေတယ်ဆိုတာကိုကုလသမဂ္ဂတာဝန်ရှိသူတယောက်ကပြောပါတယ်။အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလည်းရှိနေတဲ့ဆိုတဲ့သတင်းတွေအပေါ်စိုးရိမ်ကြောင်းကိုသူကပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တပတ်တောင်မလိုတော့တဲ့အချိန်မှာဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရီပဘလီကန်ပါတီသမ္မတလောင်းဒိုနယ်ထရမ့်တို့ဟာသူတို့အတွက်ရေးကြီးမယ်လို့သတ်မှတ်ထားတဲ့ပြည်내တွေမှာအင်္ဂါနေ့ကမဲဆွယ်စည်းရုံးပွဲတွေကျင်းပခဲ့ကြပါတယ်။ဒိုနယ်ထရမ့်ကသူ့ရဲ့ဒုသမ္မတလောင်းမိုက်ပန်စ်နဲ့အတူပင်ဆယ်ဗေးနီးယားနဲ့ဝစ်စကွန်ဆန်ပြည်내တွေမှာမဲဆွယ်လှုပ်ရှားခဲ့ပါတယ်။ပင်ဆယ်ဗေးနီးယားမှာမဲဆွယ်လှုပ်ရှားစဉ်ထရမ့်ကသမ္မတဥပမာရဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးပြည်စုစောင့်ရှောက်မှုအဥပဒေကိုပြစ်တင်ရှုတ်ချခဲ့တာပါ။ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကတော့အင်္ဂါနေ့ကဖလော်ရီဒါပြည်နယ်မြို့ပေါင်း၃ခုမှာတွားရောက်မဲဆွယ်ခဲ့ပါတယ်။ဒီအတောအတွင်းသမ္မတဥပမာကလည်းအိုဟိုင်းယိုးပြည်နယ်ကိုလံဘတ်စ်မြို့မှာဟီလာရီကလင်တန်အတွက်မဲဆွယ်လှုပ်ရှားစဉ်ထရမ့်ကိုအခုလိုဝေဖန်ပြောဆိုခဲ့ပါတယ်
။ If you disrespect the constitution by threatening to shut down the press when it doesn't say things you like
ဝစီဘုံအခြေခံဥပဒေကိုလေးစားလိုက်နာခြင်းမရှိဘဲကိုမကြိုက်တာကိုဖော်ပြတဲ့အတွက်သတင်းမီဒီယာကိုပိတ်ပစ်မယ်လို့ချင်းချောက်တာတွေကိုယ့်ရဲ့ရှင်ပြန်ဘက်ကိုထောင်ချမယ်လို့ချင်းချောက်တာတွေဘာသာကွဲတွေပေါ်ခွဲခြားဆက်ဆံတာတွေကိုသမရအဖြစ်ရွေးကောက်တင်မြှောက်မခံရခင်ကတည်းကပြောဆိုလာခဲ့တယ်ဆိုရင်တကယ်အာဏာရလာတဲ့အခါဘယ်လိုလုပ်မယ်ဆိုတာစဉ်းစားပဲကြည့်နိုင်ပါတယ်ဒါကြောင့်မို့ဒီရွေးကောက်ပွဲဟာတာမန်ရွေးကောက်ပွဲမဟုတ်ဘူးဆိုတာမဲဆန္ဒရှင်တွေသဘောပေါက်ကြဖို့သမ္မတဥပမာကပြောကြားသွားတာဖြစ်ပါတယ်။သမ္မတရွေးကောက်ပွဲကျင်းပဖို့နောက်ဆုံးသတင်းပတ်ရောက်လာချိန်မှာကောက်ခံရရှိတဲ့လူထုစစ်တမ်းတွေအရကိုယ်စားလှယ်နှစ်ဦးစလုံးတို့ကိုရဲ့လူကလူထောက်ခံမှုမှအကျိတ်နဲ့ဖြစ်နေပါတယ်ခင်ဗျာ
။အီရတ်နိုင်ငံကနေပြီးတော့တူနီရှားနိုင်ငံအထိဒီအာရဗ်နိုင်ငံ၈ခုမှကောက်ခံတဲ့စစ်တမ်းတစ်ခုမှအမေရိကန်ရွေးကောက်ပွဲကိုအာရဗ်လူမျိုးတွေအနီးကပ်စောင့်ကြည့်နေကြသလိုဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုအများစုကအနိုင်ရစေချင်တယ်လို့ဖော်ပြပါဗျာ အရှေ့လေပိုင်းဆိုင်ရာအမေရိကန်ရဲ့မူဝါဒအပေါ်ကလင်တန်ကအပြည့်သဘောတည်ရောက်မှုအရှိဆုံးဖြစ်အောင်လုပ်နိုင်မယ်သူလို့ယုံကြည်ကြောင်းဝါရှင်တန်မြို့တော်အခြေစိုက် Arab Center အဖွဲ့ရဲ့စစ်တမ်းမှာတွေ့ရပါတယ်။ Arab နိုင်ငံကြီး၈ခုမှာလုပ်ခဲ့တဲ့စစ်တမ်းမှာ Arab လူမျိုး66ရာခိုင်နှုန်းကကလင်တန်ကိုသမ္မတဖြစ်စေခြင်းပြီးတော့17ရာခိုင်နှုန်းကသာ Donald Trump ကိုသမ္မတဖြစ်စေခြင်းတယ်လို့ပြောကြပါတယ်။ Algeria, Egypt, Iraq, Kuwait, Morocco, Saudi Arabia, Tunisia နဲ့ပါလက်စတိုင်းတို့မှာဒီအောက်တိုဘာလ22ရက်နေ့ကနေပြီးတော့အောက်တိုဘာလ31ရက်နေ့အထိအရွယ်ရောက်ပြီးသူ3200ကိုစစ်တမ်းကောက်ခံခဲ့တာပါ။ဒီနိုင်ငံမှာလူ400စီကိုစစ်တမ်းကောက်ခဲ့တာဖြစ်ပါတယ်။ဒီစစ်တမ်းတွေ့ရှိချက်တွေကကမ္ဘာပေါ်မှာအာရဗ်လူမျိုးအများစုနေထိုင်တဲ့ဒီအာရဗ်နိုင်ငံ22နိုင်ငံကသဘောထားတွေကိုကိုးစားပြုတယ်လို့အာရဗ်စင်တာကအမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်ရှင်။
အိန္ဒိယနိုင်ငံမှာ IS သွေးကြွတွေရဲ့တိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတာကိုအမေရိကန်အစိုးရကပထမဆုံးချိန်အများပြည်သူကိုသတိပေးလိုက်ပါတယ်။အိန္ဒိယနိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအတွက်လုံခြုံရေးဆိုင်ရာနှိုးဆော်ချက်ကို New Delhi မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကအင်္ဂါနေ့ညပိုင်းမှာထုတ်ပြန်ခဲ့တာပါ။ IS တွေရဲ့တိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတဲ့အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့နှိုးနှိုးကြကြနဲ့လုံခြုံရေးဆိုင်ရာသတိအထူးရှိကြဖို့အထူးသဖြင့်ဘာသာရေးဆိုင်ရာနေရာတွေဈေးတွေအခမ်းအနားပွဲကျင်းပတဲ့နေရာတွေမှာသတိပိုရှိကြဖို့အမေရိကန်တန်ယုံကနေတိုက်တွန်းလာတာဖြစ်ပါတယ်။အရင်လုံခြုံရေးဆိုင်ရာအကြံပေးချက်ထဲမှာတော့ Indian Mujahideen နဲ့ပါကစ္စတန်မှာအခြေစိုက်တဲ့ Lashkar-e-Taiba လို့အစ္စလာမ်စစ်သွေးကြအဖွဲ့တွေကိုသာဖော်ပြခဲ့ပေမဲ့အခုတခါတော့ IS စစ်သွေးကြအဖွဲ့နာမည်ကိုဖော်ပြထားတာတွေ့ရပါတယ်။
UAE အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟုတ်ကဲ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာရောက်နေတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်းဆတ်စုကြီးဟာဒီကနေ့နိုဝင်ဘာလ2ရက်နေ့ဗုဒ္ဓဟူးနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံမှဖြစ်ပါတယ်။ဂျပန်စီးပွားရေးကုမ္ပဏီတွေမြန်မာနိုင်ငံမှာအရင်ထက်ပိုပြီးတော့လာရောက်ရင်းနှီးမြှုပ်နှံကြဖို့တောင်းဆတ်စုကြီးအနေနဲ့တိုက်တွန်းမဲ့အလားအလာရှိတယ်လို့ဂျပန်မြန်မာဆက်ဆံရေးအကဲခတ်တချို့ကပြောပါတယ်။တောင်းဆတ်စုကြီးဟာဒီကနေ့ဗုဒ္ဓဟူးနေ့မှာပဲဒီဂျပန်နိုင်ငံရောက်မြန်မာလူမျိုးတွေနဲ့လည်းတွေ့ဆုံမှဖြစ်ပါတယ်။အောက်တိုဘာလ3ရက်ကြာသာရင်းနေကြရင်တော့ကီယိုတိုတက္ကသိုလ်မှာတက္ကသိုလ်ကျောင်းသူကျောင်းသားတွေကိုဟောပြောပို့ချမဲ့အစီအစဉ်ရှိပါတယ်။နိုင်ငံတော်ဧည့်သည်အဖြစ်ဂျပန်မှာ9ရက်ခရီးနဲ့ရောက်နေတဲ့ဒေါက်ဆန်ဆူဂျီဟာမြမအရေးဆိုင်ရာဂျပန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ဂျပန်ဧကရစ်အကီဟီတိုကျင်ရတော်မီချီကိုရိုနဲ့လည်းတွေ့ဆုံဖို့အစီအစဉ်ထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်းမှာရှိတဲ့နေကြာဆောက်ကင်းစကန်တွေအောက်တိုဘာ9ရက်နေ့ကတိုက်ခတ်ခံရပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာလူအခွင့်အရေးချိုးဖောက်မှုတွေရှိကြောင်းသတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုလေ့လာဖို့အတွက်ရခိုင်ပြည်နယ်ကိုဗုဒ္ဓဟူးနေ့တွားရောက်ကြမဲ့နိုင်ငံတကာသံတမန်အဖွဲ့တွေမှာအမေရိကန်သံတမန်ကြီးစကော့မာရှယ်လည်းလိုက်ပါသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်။ဒီခရီးစဉ်မှာကုလသမဂ္ဂဌာနညှိနှိုင်းရေးမှူး Miss Renata Desalian ဦးဆောင်ပြီးအမေရိကန်ပြည်ထောင်စု EU ဗြိတိန်တရုတ်နိုင်ငံတို့ကထိတ်တန့်နိုင်ငံတကာတန်တမာ10ဦးကိုမြန်မာအစိုးရတာဝန်ရှိသူတွေကဒီကနေ့နိုဝင်ဘာ2ရက်နေ့မှာခေါ်ဆောင်သွားမှာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့နေဆိုင်ရေးရာဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နိုင်ငံသားရေးရာဌာနကဒုဝန်ကြီးဦးကျော်တင့်နဲ့အခြားတာဝန်ရှိသူတွေလိုက်ပါသွားကြမယ်လို့ပညာရေးဝန်ကြီးဌာနညွှန်ကြားမှုဦးသက်ဆွေက VOA ကိုတင်းနှင်းလာနေမှာပြောကြားခဲ့ပါတယ်
ဖိလစ်ပိုင်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်မှုတွေမှာအမေရိကန်ကတန်ဋိဌာန်ချပေးထားတဲ့ကတိအတိုင်းကူညီမှာဖြစ်ပေမဲ့ဖိလစ်ပိုင်အစိုးရအနေနဲ့လည်းလူအခွင့်အရေးကိုလေးစားလိုက်နာအောင်လုပ်ဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကအင်ကာနေတုန်းကပြောကြားလိုက်ပါတယ်ဖိလစ်ပိုင်မှာလူအခွင့်အရေးချိုးဖောက်မှုတွေတရားစီရင်ခြင်းမရှိဘဲတပ်ဖြတ်မှုတွေဖြစ်နေတယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်ကဖိလစ်ပိုင်ရဲတပ်ဖွဲ့အတွက်မောင်းပြန်တနက်အလက်ပေါင်း 26,000 ရောင်းချမဲ့အစီအစဉ်ကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်အမတ်ဘန်ဂါဒင်ကကန့်ကွက်ခဲ့ပြီးတဲ့နောက်မှာရောင်းချမှုကိုဆိုင်းထားတယ်လို့ဒီလွှတ်တော်သတင်းရက်ွက်ကိုကိုးကားပြီးတော့ Reuters သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဒီကိစ္စကိုနိုင်ငံသားရေးဌာနပြောခွင့်ရသူဂျွန်ကာဘီကမငင်းဆန်တယ်လို့အတည်ပြုခြင်းလည်းမရှိခဲ့ပါဘူးရှင်
အမေရိကန်ပြည်ထောင်စုကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီအဖွဲ့ဝင်နိုင်ငံအဖြစ်အထွေထွေညီလာခံကနောက်တစ်ကြိမ်တက်တန်းတိုးထပ်မံရွေးချယ်လိုက်တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကကြိုဆိုကြောင်းပြီးခဲ့တဲ့သတင်းပတ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုရွေးချယ်လိုက်တဲ့အတွက်ကမ္ဘာတဝန်းလူ့အခွင့်အရေးဆိုင်ရာအရေးပေါ်အခြေအနေအထူးအလေးထားရမယ့်ကိစ္စတွေကိုဖြေရှင်းရမှာနိုင်ငံတကာနဲ့လက်တွဲဆောင်ရွက်သွားမယ်လို့ပြောပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညောင်ဝင်းအောင်တို့ပြောပြပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းတော်တွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးတော့အမေရိကန်သမ္မတလောင်းနေရဲ့မဲဆွယ်မှုအခြေအနေကိုကြည့်ကြရအောင်ပါ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့အတွက်သတင်းတပတ်တော်မလူရော့တဲ့အချိန်မှာသမ္မတလောင်းနှစ်ယောက်စလုံးဟာရွေးကောက်ပွဲအနိုင်ရရေးအတွက်အရေးပါတဲ့ပြည်နယ်တွေမှာစီယုံမဲဆွယ်မှုတွေကိုအရှင်းမြင့်ပြီးတော့လှုပ်ဆောင်နေကြပါတယ်။ Pennsylvania ပြည်နယ်မှာအင်ကာနီမဲဆွယ်တဲ့Republican သမ္မတလောင်း Donald Trump ကသူသာသမ္မတဖြစ်လာရင် Obama Care လို့လူသိကြတဲ့အဖိုးခတက်တာတဲ့ကျမ်းမာရေးစောင့်ရှောက်မှုဥပဒေကိုကြိုသိမ်းမယ်လို့ပြောပြီးတော့စီယုံခဲ့ပါတယ်။ Democratic Party ရဲ့သမ္မတလောင်း Hillary Clinton ကတော့ Florida ပြည်နယ်မှာကြိုတင်မဲပေးကြမယ်သူတွေကိုမဲဆွယ်ဝဲတချို့စီတွားရောက်ခဲ့ပါတယ်။အခုလိုအင်ကာနီကသမ္မတလောင်းတွေရဲ့မဲဆွယ်စီယုံမှုတွေကိုမတ်စုမြန်မုံကစူးစီးပြီးတော့တင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာ November 8ရက်ရွေးကောက်ပွဲကျင်းပဖို့သတင်းတပတ်တောင်မလိုတော့တဲ့ချိန်မှာဒီမိုကရက်သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ဟာအကြိတ်အနဲ့ပြိုင်ဆိုင်ရမယ်ပြည်နယ်ရေးစီသွားပြီးတော့စီယုံမဲဆွယ်မှုတွေကိုအရှိန်မြှင့်လုပ်နေကြပါတယ်။ November 1ရက်အင်္ဂါနေ့အစောပိုင်းက Pennsylvania ပြည်နယ်မှာဒုသမ္မတလောင်း Mike Pence နဲ့အတူမဲဆွယ်ခဲ့တဲ့ Trump ကသူသာသမ္မတဖြစ်လာခဲ့ရင် Obama ကဲလို့တီးကြတဲ့ဈေးနှုန်းတက်တာတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုရုပ်သိမ်းမယ်လို့ပြောကြားမဲဆွယ်ခဲ့ပါတယ်
။ When we win on November 8th,and elect a Republican Congress, we will be able to immediately repeal and replace Obamacare.
November 10th, we will be able to repeal and replace Obamacare. We will be able to repeal and replace Obamacare. We will be able to repeal and replace Obamacare.အဲ့ဒီဥပဒေကိုရုပ်သိမ်းအစားထိုးနိုင်ရေးအတွက်ကွန်ဂရက်လွှတ်တော်ကိုအထူးအစည်းအဝေးခေါ်ပေးဖို့ကျွန်တော်တောင်းဆိုမှာပါကျွန်တော်အတွက်တင်မကခမရတို့ရောတနိုင်ငံလုံးမှာရှိတဲ့သူတွေအားလုံးပါအဲ့ဒီလိုလှုပ်ပေးနိုင်ဖို့ကဂုဏ်ယူစရာဖြစ်ပါတယ်ဘာလို့လဲဆိုတော့အိုဘားမားကေယားကိုအစားထိုးဖို့လိုပါတယ်စိုးကြိုးတွေရှိတဲ့ဒီဥပဒေကိုအမြန်ဆုံးအစားထိုးဖို့လိုပါတယ
်ထရမ့်ရဲ့အဆိုအရအိုဘားမားကေဥပဒေအရကျန်းမာရေးအာမခံချက်တွေဟာဈေးနှုန်းပိုကြီးပြီးတော့ရွေးချယ်စရာနည်းတဲ့အပြင်အရေးအသွေးကလည်းညံ့ဖြစ်နေလို့ထောက်ပြပါတယ်ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကတိုးချဲ့ခြင်းနဲ့ဒီဥပဒေကိုမယုတ်သိမ်းအစားမထိုးနိုင်ရင်အမေရိကန်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကြီးကိုထာဝရပျက်စီးစေလိမ့်မယ်လို့ထရမ့်ကပန်ဆယ်ဗေးနီးယားပြည်နယ်ကမဲဆွယ်ပွဲမှာပြောကြားသွားပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်မဲဆွယ်ပွဲအပြီးမှာတော့ထရမ့်ဟာဒီမိုကရက်ထောက်ခံသူအမကန်ရှိတဲ့ဝစ်ကင်ဆန်ပြည်နယ်ကိုတွားရောက်မဲဆွယ်ပါတယ်။လူလူသဘောထားစစ်တမ်းတွေမှာသူ့အပေါ်ထောက်ခံမှုတော်တော်လေးနည်းတဲ့ဝစ်ကင်ဆန်ပြည်နယ်လိုပဲမီရှိဂန်ပြည်နယ်ကိုလည်းတင်းတင်းလာနေတော့ကတွားရောက်စီးယုံခဲ့ပါသေးတယ်။သမ္မတရော်နယ်ရေဂန်လက်ထက်ကစပြီးရွေးကောက်ပွဲမှာ Republican တွေမနိုင်တော့တဲ့ Michigan ပြည်နယ်ကိုသူတည်တခါတော့အနိုင်ရအောင်လုပ်မယ်လို့မဲဆွယ်မိန့်ခွန်းမှာ Trump ကဆိုသွားခဲ့ပါတယ်။ FBI ကသူနဲ့ပတ်သက်တဲ့ email တွေကိုပြန်လည်စစ်ဆေးနေတာခံနေရတဲ့ Democrat သမ္မတလောင်း Hillary Clinton ကတော့အင်္ဂါနေ့တုန်းက Florida ပြည်နယ်မှာစီယုံမဲဆွယ်ပွဲ၃ခုမှာမဲဆွယ်ခဲ့ပါတယ်။ဒေးမျိုးကမဲဆွယ်ပွဲမှာ1996ခုနှစ်တုန်းကမဲဆက်ကြဝလာဆူရခဲ့ပြီးတဲ့နောက်ပိုင်းဝတ်တကောင်လို့စားလို့ပုံပြက်ပန်းပြက်ဖြစ်သွားတယ်လို့ဒေါ်နယ်ထရမ့်ကပြောခဲ့ဘူးသူအလစ်ဆီယာမချာတို့ကဟီလရီကလင်တန်ကိုစင်မြင့်ပေါ်ကိုဖိတ်ခေါ်ခဲ့ပါတယ်ကလင်တန်ကလည်းရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ရဲ့ပြောကြားခဲ့ချက်ဆောင်ရွက်ခဲ့ချက်တွေကအငင်းပွားစရာကိစ္စတွေကိုထောက်ပြပြီးတော့သူဘာကြောင့်သမ္မတမဖြစ်သင့်တာလဲဆိုတာကိုအလေးထားပြောသွားပါတယ်အမျိုးသမီးတယောက်အနေနဲ့သူဘလောက်စွမ်းဆောင်နိုင်ခဲ့တယ်ဆိုတာအပြင်အမျိုးသမီးတိုင်းအနေနဲ့ကိုယ့်ရဲ့အစွမ်းအစကိုအနှောက်အယှက်ဟန်တာမရှိပြသနိုင်ရမယ်လို့လည်းမဲဆွယ်ပွဲမှာကလင်တန်ကပြောခဲ့ပါတယ်။ဒေါ်နယ်ထရမ့်အပေါ်မဲပေးမဲ့သူတွေကိုဘာကြောင့်ရွေးချယ်ခြင်းရတယ်လဲဆိုတာကိုမေးခွန်းထုတ်ကြဖို့တိုက်တွန်းခဲ့တယ်လို့အခုရွေးကောက်ပွဲဟာကြီးမားတဲ့အကျိုးဆက်တွေရှိလာမဲ့ရွေးကောက်ပွဲမို့အမေရိကန်ပြည်သူတွေအနေနဲ့အသေးအချာဆုံးဖြတ်ရွေးချယ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်
။ And I hope you will think about how you will feel the day after the election.On November the 9th. Are we going forward together or are we going to be pulled backwards by someone who wants to bully us?
မြန်မာပြည်ပြည်နောက်တည့်ရဲ့ November 9ရက်နေ့မှာကိုဘယ်လိုခံစားနေရမယ်ဆိုတာကိုစဉ်းစားစီချင်ပါတယ်။ ချမတို့ အတူ ရှေ့ကို သွားမလား ချမတို့ကို အနိုင်ကျင့် ဘိုးကျဂျင်သူနဲ့ နောက်ကို ပြန်ဆုတ်မလား ဆိုတာကို စဉ်းစားကြပါ ချမနဲ့ အတူ ဘယ်လို အပြောင်းလဲတွေ လုပ်နိုင်မယ် ဆိုတာကို စဉ်းစားကြဖို့ မျှော်လင့်ပါတယ် ချမအနေနဲ့ အမေရိကန် နိုင်ငံသားတွေရဲ့ သမ္မတ တယောက် ပြင် မိတ်ဆွေ လည်း ဖြစ်ချင်ပါတယ် ချမတို့ သားသမီးတွေ မြင်းမြစ်တွေ အတွက် အကောင်းဆုံး အနာဂတ်ကို ဖန်တီးပေးချင်ပါတယ် ချမသာ သမ္မတ ဖြစ်ရင် ဒီလို ဖြစ်အောင် အစွမ်းကုန် ကြိုးစားပါမယ် ထရမ့် မုန်တီးတဲ့ မြစ်တာတရားကို သက်သေထူးပြီး ပိုမိုကောင်းမွန်မြတ်တာခိုင်မာတဲ့ အမေရိကန် ပြည်ထောင်စုကြီးဖြစ်အောင် ကြိုးစားတဲ့နေရာမှာ ချမကို ဝိုင်းဝန်းကူညီကြလိမ့်မယ် လို့မျှော်လင့်ပါတယ်
Hillary Clinton ဟာ Florida ပြည်နယ်ကDade မြို့မှာ အခုလို မဲဆွဲ ပြောကြားခဲ့ပြီးတဲ့နောက် Stanford မြို့နဲ့ Fort Lauderdale မြို့တွေမှာလည်း အင်္ဂါနေ့တနေ့ထဲမှာ မဲဆွဲမှုတွေကို လုပ်နေပါတယ် Clinton အောင်နိုင်ရေး အဖွဲ့ကလည်း သူပြိုင်ဘက် Donald Trump က အမျိုးသမီးတွေကို နှိမ့်နှိမ့်ချိုးချိုး အသားယူ ပြောကြားခဲ့ဘူးတဲ့ video ရုပ်ပုံတွေကို အသားပေး စုစည်းထားတဲ့ video ကြေညာတစ်ခု ထုတ်ပြန်ပြီးတော့ ဒီလို လူမျိုးဟာ တမရဖြစ်ဖို့ မသင့်တော်ဘူး ဆိုတဲ့ စည်းရုံးမှုတစ်ခု အင်္ဂါနေ့တုန်းက လုပ်ခဲ့ပါသေးတယ် Clinton နိုင်ငံခြားရေးဝန်ကြီး တာဝန်ယူခဲ့စဉ်ကပုဂ္ဂိုလ်ရေးသုံး email server ကနေ အလုံးနဲ့ဆိုင်တဲ့ email တွေ ပေးဖို့ လက်ခံခဲ့တဲ့ ကိစ္စကို နောက်ထပ်စုံစမ်းမှုတွေ လုပ်နေတယ်လို့ FBI ကကြေညာခဲ့ပြီးတဲ့နောက် Trump ပေါ်လာတဲ့ လူလူစစ်တမ်းတွေမှာ Clinton အပေါ်ထောက်ခံမှု ကြားဆင်းနေတာတွေ့ရပါတယ် နိုင်ငံတော်ကောက်ခံတဲ့ သဘောထားစစ်တမ်းတွေမှာ Trump နဲ့ Clinton ကြားထောက်ခံသူ သိပ်မကွာတော့ပေမဲ့ အကျိတ်အနယ် ပြင်ဆင်ရမယ့် ပြည်နယ်တွေမှာတော့ Clinton ကတော်တော်လေး အသာရနေစေဖြစ်ပါတယ်ရှင်
မတ်စုမြတ်မွန်ပြောပြသွားတာပါအခုတော့မြန်မာနိုင်ငံဆိုင်တဲ့သတင်းလွှာတွေကိုနားဆင်ရပါတော့မယ်ဂျပန်နိုင်ငံကိုချစ်ကြည်ခီတီယိုဝင်တွားရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဗိုလ်ထူးနေ့မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံမှုရှိပြီးတော့ဂျပန်စီးပွားရေးကော်မတီတွေမြန်မာနိုင်ငံမှာလာရောက်ပြီးတော့ယင်းနှိမ့်ညွှန်နိုင်ကြဖို့တိုက်တွန်းမဲ့လာလာရှိနေပါတယ်
်းစုကြည်ဟာဒီကနေ့ဗုဒ္ဓဟူးနေ့မှာဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနဲ့တွေ့ဆုံမှာဖြစ်ပါတယ်ဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာတရားဝင်ထုတ်ပြန်ထားတာမျိုးမရှိပေမဲ့ဂျပန်မြန်မာနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံခြင်းမှာဂျပန်စီးပွားရေးကုမ္ပဏီတွေမြန်မာနိုင်ငံမှာအရင်ထက်ပိုပြီးလာရောက်ရင်းနှီးမြှုပ်နှံကြဖို့ဒေါ်ဆန်းစုကြည်အနေနဲ့တိုက်တွန်းမယ်လို့သုံးသပ်ကြောင်းတိုကျိုမြို့နေဂျပန်မြန်မာအရေးလေ့လာသူဦးကျော်ကျော်ဆိုးကပြောပါတယ
်ဒီကနေ့ဝန်ကြီးချုပ်အာဘေနဲ့တွေ့ဖို့အစီအစဉ်ရှိတယ်လေပြီးခဲ့တဲ့ပြည်နယ်ပတ်ကပဲရင်းနှီးမြှုပ်နှံမှုဆိုင်ဥပဒေဟိုလွှတ်တော်နဲ့ရှိရတာဥပဒေပြန်လည်ပြုပြင်ထားလို့ဆိုတော့အဲ့နပတ်ပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုပို့လို့အနေဆရာဟောသူပြောမှာဂျပန်ကနေကလည်းဟိုမှာဒီရင်းနှီးမြှုပ်နှံမှုပို့ပြီးတော့လိုချင်တဲ့အနေထားမှာရှိတယ်အဲ့တော့အခုဒီစီးစင်မှာအရင်အထက်ပို့ပြီးတော့စီးပွားရေးရဆက်ဆံမှုနောက်တစ်ချက်ရင်းနှီးမြှုပ်နှံမှုပို့ပြီးတော့အကောင်းလာနောက်တစ်ချက်ကစီမံဘာနာဝန်ကြီးပါတော်ဆန်းစစ်ကြည့်နေတူပါလာတယ်ဆိုတာဒီအဲ့ဒါငွေကြေးဆိုင်ကြီးဆိုင်ငွေချင်းငွေကြေးဆိုင်မျိုးတွေပါလာမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲ့တော့ဒီဘက်ကလည်းမာဒီမာရင်းနှီးမြှုပ်နှံမှုကိုအရင်အထက်ပို့လုပ်ဖို့ညွှန်လင်းထားပါတယ
်အာရှဒေသမှာမြန်မာနိုင်ငံဟာပထဝီနိုင်ငံရေးအရာရေးပါတာကြောင့်ဒေတာတွင်တနည်းတခြားဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံကိုဂျပန်အနေနဲ့ဩဇာအာဏာချိန်ခွင်ညာညှိရေးကိစ္စမှာဂျပန်ကမြန်မာနိုင်ငံကိုပိုပြီးချဉ်းကပ်လိုတဲ့သဘောရှိတယ်လို့မြမအရေးကျွမ်းကျင်သူဂျပန်သတင်းစာဆရာဦးရွှေဘခေါ်ဟီဆာအိုတာနာဘေကပြောပါတယ
်အဲ့တော့စီးရီးယားထိုင်နေဂျပန်ကအာရှဒေသမှာတစ်ခုစီးပြန်ရှိသေးတယ်အင်းဒီကနော်ဘောစီဗရဲလို့ပေါ်တည်တယ်နေအဆောပြီးတော့မြန်မာနိုင်ငံကိုအီမှန်ထားတယ်ဆိုတော့လေရပအနေနဲ့လည်းကပြမှာစီဗရဲလို့ပေါ်အင်းဒီကနော်ဘောမျိုးရင်းကျညာကြီးရှိမှပြန်ပါလေအခုအရှိတောင်အရှာနိုင်ငံတွေဒီပြင်းလေးဖြစ်ဖြစ်ဗီယက်နမ်ကိုပဲဖြစ်ဖြစ်အင်ဒိုနီးရှားကိုပဲဖြစ်ဖြစ်တခြားနိုင်ငံတွေအားလုံးဒီတရုတ်ရဲ့ presence ပေါ်တရုတ်ရဲ့ဩဇာအာဏာဘယ်လိုထိန်းချုပ်ရမှာလဲဆိုတော့ရှုတော့အဲ့ဒါဂျပန်ရဲ့မဟာဗျူဟာဖြစ်လေအဲ့တော့မြန်မာနိုင်ငံကိုလည်းအဲ့ဒီဖြစ်ပါကျွန်တော်တို့ပြန်မှရတည်ရှိပေါ့အားတွေကဦးကြီးကျော်ကကြိုးစားမယ်ထင်ပါရဲ့
အောက်တိုဘာ2ရက်ဒီကနေ့မနေ့9နိုင်ခွဲလောက်မှာဂျပန်ရောက်မြန်မာနိုင်ငံသားအနည်းဆုံး800လောက်ကိုဒေါ်ဆန်းစုကြည်ကတိုကျိုမြို့ရီဂါရိုင်ယာဟိုတယ်မှာတွားရောက်တွေ့ဆုံမှာဖြစ်ပါတယ်နောက်တနေ့အောက်တိုဘာ3ရက်နေ့ကျရင်1980ကျော်နှစ်တွေတုန်းကဒေါ်ဆန်းစုကြည်သူ့တည်တနာလုပ်ခဲ့တဲ့ကီယိုတိုတက္ကသိုလ်ကိုသူတွားရောက်ပြီးတက္ကသိုလ်ကျောင်းသားတွေကိုဟောပြောပို့ချဆွေးနွေးမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့9ရက်ကြာခီးစဉ်အတွင်းမြမအရေးဆိုင်ရာဂျပန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိသလိုဂျပန်အေဂရစ်အာကီဟီတိုကျင်ယာရောမိချီကိုတို့နဲ့လည်းတွေ့ဆုံမှာဖြစ်ပြီး ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေဂျပန်မြန်မာနှစ်နိုင်ငံကြားဆက်ဆံရေးကိုပိုခိုင်မြဲစေမယ်လို့မျှော်လင့်ကြောင်းဂျပန်ဝန်ကြီးချုပ်ယုံကပြီးခဲ့တဲ့သတင်းပတ်တဲ့သတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့ယင်းနီမြို့နယ်မှုဟာအများဆုံးဖြစ်ပြီးယင်းနီမြို့နယ်မှုနည်းနေသေးတဲ့ဂျပန်နိုင်ငံဟာ2015တနှစ်ထဲမှာတင်မြန်မာနိုင်ငံကိုဂျပန်နိုင်ငံကချေးငွေအမေရိကန်ဒေါ်လာ1ဘီလီယံပေးခဲ့ပါတယ်။ရန်ကုန်လေဆိပ်တိုးချဲ့ရေးလုပ်ငန်းတွေအတွက်ကူညီသွားဖို့2016နှစ်စမှာဂျပန်နိုင်ငံကကြေညာခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့9ရက်ကြာချစ်ကြည်ခီးအပြီးနိုဝင်ဘာ10ရက်နေ့မှာပြုလုပ်မဲ့ဂျပန်မြန်မာစစ်မှုကုန်တဲ့လုပ်ငန်းရှင်များတီးခြားဆွေးနွေးပွဲကိုမြန်မာနိုင်ငံကလုပ်ငန်းရှင်30လောက်တက်ရောက်လိမ့်မယ်လို့ဂျပန်အစိုးရသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံဝဲအောင်ပါခင်ဗျာ။တော်ရရှိမြတ်ခင်ဗျာရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းမှာနေကြားဆောင်ကင်းစခန်းတွေကိုအော်တိုဝါလာ9ရက်နေ့ကတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေကနေမီရှင်းလင်းရံမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်တဲ့ကိစ္စကိုလေ့လာဖို့အတွက်ရခိုင်ပြည်နယ်ကိုဗိုလ်ရုံးနေမှာတွေ့ရောက်ကြမဲ့နိုင်ငံတကာတန်ဖွဲ့မှအမေရိကန်တန်မတ်ကြီးစကော့မာစီယယ်လိုက်ပါသွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်အပြည့်အစုံကိုကိုဇော်ဝင်းနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်ဘူးတီတော်မောင်းတော်ဒေသမှာလူခွင့်ရေးတပ်ဖွဲ့တွေကနေမီရှင်းလင်းရံမှာအရသားတွေအပေါ်ဥပဒေမဲ့တပ်ဖြတ်တာဖမ်းဆီးတာနဲ့မွတ်စလင်မျိုးသမီးတွေကိုအာရမပြုကျင်တာတွေရှိကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကအဲ့ဒီဒေသမှာတွားရောက်လေ့လာခွင့်ပြုဖို့တောင်းဆိုတာကြောင့်ကုလသမဂ္ဂဌာနညှိနှိုင်းရေးမှူး Miss Renata Desalian ဦးဆောင်ပြီးအမေရိကန်ပြည်ထောင်စု EU Britain တရုတ်နိုင်ငံတို့ကထိတ်တန့်နိုင်ငံတကာတန်တမာ10ဦးကိုမြန်မာအစိုးရတာဝန်ရှိသူတွေကဒီကနေ့နိုဝင်ဘာလ2ရက်နေ့မှာခေါ်သွားမှာဖြစ်ပါတယ်ဒီခေတ်စဉ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမာကြီးစကော့မာရှယ်လည်းလိုက်ပါသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဌာနကပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
် Ambassador Marcial will travel to Northern Rakhine State this week as part of an international delegation to examine the situation
ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလေ့လာဖို့အခုသတင်းပတ်ထဲမှာသွားကြမယ့်နိုင်ငံတကာစံတမန်အဖွဲ့တွေနဲ့အတူတာမာကြီးစကော့မာရှယ်လည်းလိုက်သွားမှာဖြစ်ပါတယ
်တာမာကြီးစကော့မာရှယ်ဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲရှမ်းပြည်နယ်ကိုသွားရောက်ခဲ့သူဖြစ်ပါတယ်ဒီခေတ်စဉ်မှာမြန်မာအစိုးရဘက်ကတော့နေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နိုင်ငံသားဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင့်နဲ့တခြားတာဝန်ရှိသူတွေလိုက်ပါသွားကြမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနညွှန်ကြားမှုဦးသက်ဆွေက VOA ကိုတင်လာနေကပြောပြခဲ့ပါတယ် Brett Adams ဟာ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာညွှန်ကြားမှုဖြစ်ပါတယ်သူကအခုရခိုင်ပြည်ကိုသွားကြမဲ့နိုင်ငံတကာတန်တမာနေအနေနဲ့ခိုရောက်တဲ့အခါဒေသခံတွေနဲ့တီးခြားတွေ့ဆုံမေးမြန်းသင့်တယ်လို့အကြံပြုပါတယ
် First thing they need to do is they need to separate themselves from government officials the army and local security forces
ပထမဆုံးအဆင့်သူတို့လှုပ်ဆောင်တဲ့အချက်ကတော့ဒေသခံတွေနဲ့ယုံကြည်စိတ်ချစွာစကားပြောနိုင်မှုအတွက်အစိုးရနဲ့စစ်တပ်ကအရာရှိတွေထံကနေတီးခြားခွဲထွက်နေတင်ပါတယ်သူတို့အနေနဲ့ဒေသခံတွေကိုအစိုးရအရာရှိတွေရှေ့မှာတွေ့ဆုံမယ်ဆိုရင်ဒေသခံတွေကစကားပြောဖို့အတွက်ကြောက်ရွံ့နေကြပါလိမ့်မယ်ဒါဟာဘယ်နိုင်ငံမှမဆိုအဲ့ဒီလိုဖြစ်လို့ရှိတာကြောင့်မြန်မာနိုင်ငံမှာဆိုရင်လည်းဒီလိုဖြစ်မှသိကြပါတယ်ဒုတိယအဆင့်အနေနဲ့ကတော့ HRW ရဲ့အစီရင်ခံစာထဲမှာဖော်ပြထားသလိုရခိုင်ပြည်မြောက်ပိုင်းကမီးရှို့ခံရတယ်ဆိုတဲ့ရွာတွေရှိတဲ့နေရာအမျိုးသမီးတွေအာရမပြုကျင့်ခံရတယ်ဆိုတဲ့ဒေသတွေကိုတွားရောက်လေ့လာတင်ပါတယ်သူတို့အနေနဲ့အော်တိုဘာ9ရက်နေ့ကဒီပြဿနာဆားဖြစ်တဲ့နေရာကိုလည်းတွားလေ့လာတင်ပါတယ်ပြဿနာဆားဖြစ်ပြီးနောက်မှာနောက်ဆက်တွဲပြဿနာဖြစ်ခဲ့တဲ့နေရာတွေကိုတွားရုံနဲ့တည်းမပြည့်စုံပါဘူး
ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အကူအညီနဲ့နိုင်ငံတကာလေ့လာသူတွေရခိုင်ပြည်နယ်အတွင်းတောက်ရောက်လေ့လာခွင့်ပြုတင်ကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအော်တိုဘာလ31ရက်နေ့မှာတောင်းဆိုခဲ့သလိုအဲ့ဒီတောင်းဆိုချက်ထဲမှာပဲမောင်တော်မြို့နယ်အတွင်းမှာရှိတဲ့ကျေးရိုးပြင်ပြောင်ပြစ်ဝါပိတ်စတဲ့ရွာ၃ရွာမှာအော်တိုဘာလ22ရက်နေ့ကမီးလောင်နေတဲ့ဂျိုရုပုံအနေနဲ့တကွကိုကဖော်ပြထားတာဖြစ်ပါတယ်ဒီခီးစဉ်အတွင်းဒေသခံတွေအနေနဲ့အခုညဘလောက်အထိအရေးတကြီးလိုအပ်နေတယ်ဆိုတာကိုလည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သိရှိခွင့်ရမယ်လို့ Brett Adams ကဆက်ပြောပါတယ်
။ You know, one of the most important things that can happen from this visit is that the international community can be very very clear about the need for immediate
ဒီခီးစဉ်ကနေသိရှိနိုင်မဲ့အရေးကြီးဆုံးကိစ္စတစ်ခုကတော့ဒေသခံတွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဘလောက်အထိလိုအပ်နေသလဲဆိုတဲ့ကိစ္စဖြစ်ပါတယ်။အကြမ်းဖက်မှုတွေကနေထွက်ပြေးသွားကြတဲ့သူတွေဟာလေကွင်းတွေထဲမှာအိတ်နေကြရပါတယ်။ဆေးဝါးအစားအစာနဲ့အခြားအကူအညီတွေအရေးတကြီးလိုအပ်နေတယ်ဆိုတဲ့သတင်းတွေကျွန်တော်တို့ကြားနေရပါတယ်။သူတို့လိုအပ်နေတဲ့အကူအညီတွေကိုမဆိုင်မတွအမြန်ဆုံးပေးပို့ဖို့အင်မတန်အရေးကြီးပါတယ်။ တရက်နောက်ကျသွားတဲ့အတွက်လူတွေအသက်ဆုံးရှုံးရတဲ့အခြေအနေထိဖြစ်သွားနိုင်ပါတယ
်အခုအချိန်ထိတော့မောင်တော်ဒေတာအကြမ်းဖက်တိုက်ခတ်မှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူ60ကျော်ရှိသွားပြီဖြစ်ကြောင်းနဲ့ဖမ်းဆီးထားသူတွေကိုဒေတာရင်းကရဲစခန်းတွေမှာထိန်းသိမ်းထားပြီးပြစ်မှုဆန်ရာဆွဲချက်တွေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းရခိုင်အစိုးရတာဝန်ရှိသူကနိုဝင်ဘာလ1ရက်နေ့က VOA ကိုပြောပြခဲ့ပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မကြသေးခင်ကသတင်းတွေထွက်ပေါ်ခဲ့တာကိုအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းဒီကိစ္စကိုကင်တွယ်တဲ့နေရာမှာအစိုးရအနေနဲ့ထင်သာမြင်သာရှိပြီးတရားဥပဒေနဲ့အညီလှုပ်ဆောင်ဖို့တိုက်တွန်းကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကတနင်္လာနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကိုဒီကနေ့တွားအောင်ကြမဲ့နိုင်ငံတကာတန်တမာနေရဲ့ခီးစဉ်အကြောင်းကိုစိုးဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်တို့ရရှိမှခင်ဗျာဗြိတိရှ်လူငယ်နှစ်ဦးဖြစ်တဲ့ David Miller နဲ့ Hannah Whitbridge တို့တပ်ဖြတ်ခံရတဲ့ထိုင်းနိုင်ငံလက်ကျွန်းလူသတ်မှုနဲ့ပတ်သက်ပြီးတော့တည်ထံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အမှုနဲ့ပတ်သက်ပြီးတော့ယူကန်တရားရုံးကမေးခွန်းထုတ်ချက်တွေကိုအစိုးရရှေ့နေတွေဘက်ကပြန်ပြီးတော့ခြေပါခွင့်အခွင့်အရေးဟာနိုဝင်ဘာလ10ရက်နေ့မှာနောက်ဆုံးဖြစ်ပါတယ်။အစိုးရရှေ့နေတွေဘက်ကမခြေပဘူးဆိုရင်တော့တည်ထံပေးခံထားရတဲ့လူငယ်နှစ်ဦးနဲ့ပတ်သက်ပြီးယူကန်တရားရုံးကနေဆုံးဖြတ်ချက်တစ်ခုခုကိုချမှတ်ရတော့မှာဖြစ်ပါတယ်အကြောင်းစုံကို VOA သတင်းတောက်မအေးမှာကထိုင်းမြန်မာနေဆက်ကနေသတင်းပေးပို့ထားတာကိုနားဆင်ကြပါခင်ဗျာ
လက်ကျောလူတမ်းမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသမား2ဦးကိုတည်ထံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှေ့နေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှိနေတဲ့ဘက်ကခြေပချက်တွေပို့ခဲ့တာဟာအခုဆိုရင်၉ချိန်ရှိခဲ့ပါပြီ။ဒါပေမဲ့ကျင်းနှက်လောက်တဲ့ခြေပချက်တွေမရတဲ့အတွက်အယူခံတရားရုံးကနေနိုဝင်ဘာလ၁၀ရက်နေ့ကိုနောက်ဆုံးထားခြေပခွင့်ပေးဖို့ဆုံးဖြတ်ထားတဲ့အကြောင်းတရားခဏရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကပြောပါတယ်
။အဲဒီဘက်ကတင်ခဲ့တဲ့အယူခံကိုအစိုးရရှိနေက28ရက်6လ2021ကတင်နေ။အပြန်ခြေပလွားတင်နေ။တင်တဲ့အထက်မှာသူပြည်စုံအောင်မချင်းနိုင်တဲ့ကြောင့်ပေါ့။နောက်ရေချင်းထပ်တောင်းတယ်တောင်းတဲ့အခါမှာတရားရုံးကခွင့်မပြုဘူးဥပဒေအရသူတို့အစိုးရအနေနဲ့တရားလိုဘက်ကပေါ့အစိုးရအနေနဲ့သလားပြည့်လို့ချင်းသူတို့ဘက်ကဟာကိုလက်မခံတော့ဘဲနဲ့အဲတရားရုံးကနေတင့်တော်တဲ့အမိတခုချမယ်အပြီးပြီမဲ့သူတို့ရဲ့ဥပဒေအရဆိုရင်တလားအချိန်ယူရတယ်ဆိုတော့အခု10ရက်7လ2007ကတလားပြည့်မယ်အဲ့ဒီမှာမတင်နိုင်ဘူးဆိုရင်တော့တရားရုံးကအဲအန်ကေလိုဘက်ကတင်တဲ့အပေါ်မူတည်ပြီးတော့တခုအမိချပြလိုက်ရမယ
်အစိုးရရှိနေတဲ့ဘက်ကခြေပချက်တွေကလုံလောက်မှုမရှိဘူးဆိုပြီးအယူခံတရားရုံးဘက်ကနေဆုံးဖြတ်မယ်ဆိုရင်တော့တရားခဏ်ရှေ့နေတဲ့အယူခံကအလားလာကောင်းနိုင်ပြီးဆုံးဖြတ်ချက်တစ်ခုခုကိုချမှတ်ဖွယ်ရှိတယ်လို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်။အ
ဲအန်ကေလိုဘက်ကတင်တဲ့အပေါ်မူတည်ပြီးတော့တစ်ခုအမိချပြလိုက်ရမယ်။လွတ်ထားလဲဖြေကောင်းဖြစ်မယ်။အဲတည်တံရော့တာလဲဖြေကောင်းဖြစ်မယ်။ဒီတိုင်းလဲဒီတိုင်းဖြစ်မယ်။ဒါပေမဲ့ခုနကကိုယ့်ဘက်ကအားသာချက်ကတော့ကိုယ့်ဟာကိုယ်သူပြန်ဖြေရှင်းနိုင်တဲ့သဘောမရှိဘူးဆိုတာဒီနေ့ချိန်ထိပေါ်နေတဲ့သဘောပေါ့။
ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခဏ်အကျိုးဆောင်ရှေ့နေတဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်ပြန်လည်ခြေပနိုင်ရေးအတွက်အစိုးရရှေ့နေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တောင်းခံနေခဲ့တာ၉ချိန်ရှိသွားပြီဖြစ်ပါတယ်မြမရှေ့ပြောင်းလို့တမခန့်မှန်းချိန်၄000လောက်အလုပ်လုပ်ကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းအစိုးရမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်2ဦးကိုတော့တစ်နှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကောစမွေအချင်းထောင်မှာဖမ်းဆီးထားပြီးကောစမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ရှင
်။မအေးမာရဲ့တရင်ပြပုချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ရဲ့ဘူရူနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်6နာရီခွဲနနက်6နာရီခွဲရှိပါပြီ VOA American တန်က2016ခုနှစ်နိုဝင်ဘာလ2ရက်ဗုဒ္ဓဟူးနေ့မနေ့ဖက်စီစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ချက်ဒီမှာဆိုလို့ရှိရင်လက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါဆက်လက်ပြီးတော့တိုးချဲ့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ပဋိပက္ခတွေဖြစ်ခဲ့တဲ့အဖြစ်တွေဆုံးရှုံးခဲ့တဲ့ဟိုအိမ်တွေဆုံးရှုံးခဲ့တဲ့အတွက်
ဒါကတော့မင်းရညကဆွေးနွေးခဲ့တဲ့ diet လေးလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်တဲ့အခါမှာပြည်စုံကိုနားဆင်ကြရမှာပါအဲ့ဒါအပြင်ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ပြီးတော့နာနခင်အင်္ဂလိပ်စာသင်ခန်းစာစတဲ့အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဦးကျော်စံတာကစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်အောင်ပါခင်ဗျာ
အကြာကြီးစောင့်စားခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ Tokyo Crisis ဆိုတဲ့ခေါင်းစဉ်နဲ့ The Bangkok Post မှာလဲရေကြင်ရေးသားထားတာကိုဥစွာတင်ပြလိုပါရယ်ဒေါအောင်ဆန်းစုကြည်ရဲ့9ရက်ကြာဂျပန်ခရီးဟာနှစ်နိုင်ငံကုံဆွယ်မှုဂျပန်ရဲ့အထောက်ပံ့ရရှိရေးမြန်မာအစိုးရရဲ့အမျိုးသားညီညွတ်ရေးမှုအပေါ်ဂျပန်ထောက်ခံမှုရရှိရေးတို့အဓိကကြားတဲ့ခရီးစဉ်ဖြစ်ပါတယ်ထိုင်းတရုတ်ဗြိတိန်အမေရိကန်ပြည်ထောင်စုအိန္ဒိယတို့ကိုသွားပြီးနောက်မြန်မာနိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီခရီးဟာနိုင်ငံရဲ့မူဝါဒမှာဘဲတစ်ဖက်ဖက်ကမှမရင်ဘဲမျက်မျက်တရရှိတယ်ဆိုတာပြသရလဲရောက်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရဲ့မူဝါဒဟာခိုင်မာတဲ့လွတ်လပ်မှုနဲ့အမျိုးသားရေးကိုအခြေခံတဲ့ဘသူ့ရဲ့ချုပ်ကိုက်မှုကိုမှမလိုလားဘူးဆိုတဲ့သဘောပြသတယ်လို့သူနဲ့နှိစက်တဲ့အဆိုင်ဝင်ကပြောတယ်လို့ဆိုပါတယ်။ဂျပန်ဟာဒေါအောင်ဆန်းစုကြည်ရဲ့ခရီးကိုစောစောကတည်းကမျှော်လင့်နေခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အစီအစဉ်နဲ့မကိုက်ညီခဲ့ပါဘူး။သူဟာဂျပန်တရုတ်အိန္ဒိယတို့ကိုဓာတ်ဥထားပေမဲ့ဂျပန်နိုင်ငံဟာပြည်ကြက်ဥသိမ်းစင်အစိုးရနဲ့နှိစခဲ့တာကိုဒေါအောင်ဆန်းစုကြည်သိပ်ဖွင့်မကြခဲ့တာဖြစ်ပါလိမ့်မယ်အခုတော့ဒါတွေကိုမေ့ထားလိုက်ပြီလို့ဆိုပါရစေဂျပန်ဟာမြန်မာအစိုးရရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ပြန်လည်ရင်ကြားစေရေးကိုထိတိယောက်ယောက်ကူညီနိုင်ပါတယ်ဂျပန်အစိုးရနဲ့စီးပွားရေးလုပ်ငန်းကြီးတွေဟာပြည်ကြက်၅နှစ်အတွင်းအများအပြားမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံနေခဲ့ကြပါတယ်ဥသိမ်းစင်အစိုးရနဲ့နှိစခဲ့တဲ့ဆိုပေမဲ့NLD အစိုးရကိုအပြင်းအထန်ချဉ်းကပ်ဖို့ဆွဲဆောင်နေခဲ့ပါတယ်။ဂျပန်အစိုးရရဲ့ကောင်းမွန်တဲ့ရည်ရွယ်ချက်တွေကိုမြန်မာနိုင်ငံဆိုင်ရာဂျပန်သံအမကြီးကအပြင်းအထန်ကြိုးစားပြသနေခဲ့ပါတယ်။ NLD ကိုယ်စားလှယ်တွေကိုဂျပန်နိုင်ငံစီအကြိမ်ကြိမ်ဖိတ်ခေါ်ပြီးဂျပန်မြန်မာရင်ကျေးမှုနဲ့ကုန်စည်ပြပွဲတရက်ကိုလည်းရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ဖီလိုဝါအထူးစီးပွားရေးဆောင်တာမကမြန်မာနိုင်ငံကိုဂျပန်ကားလုံးငန်းရဲ့အချက်အချာဒေသဖြစ်ဖို့လေဂျပန်ကစီစဉ်နေတယ်လို့ဆိုပါရယ်ဆူဇူကီမော်တော်ဆိုင်ကယ်ပြီးတော့နီဆန်တိုယိုတာကားလုံးငန်းတွေဟာမြန်မာနိုင်ငံကိုပြောင်းရွှေ့လာဖို့စီစဉ်နေတယ်လို့ဂျပန်သတင်းရက်ွက်တွေကဆိုကြပါရယ်ဂျပန်အစိုးရဟာလူနေမှုအစဉ်တန်းမြင့်တင်ရေးစီးရဲနွမ်ဘာမှုအထူးသဖြင့်တိုင်းရင်းသားဒေသတွေမှာရှော့ချရေးနဲ့ကျွမ်းကျင်မှုပညာပေးရေးတို့ကိုအလေးထားတယ်လို့ရေးသားထားပါရယ်ခင်ဗျာအခုဆက်လက်ပြီးအိန္ဒိယရေဓာတ်အကြီးအကဲမြန်မာနိုင်ငံကိုဘာကြောင့်လာရောက်သလဲဆိုတဲ့ခေါင်းစဉ်နဲ့ The Diplomat စာဆောင်မှာ Prashan Parameswaran ဤသားထားတာကိုတင်ပြလိုပါတယ်။အိန္ဒိယရေဓာတ်ဗိုလ်ချုပ်ကြီး Sunil Lamba ရဲ့၄ရက်ကြာမြန်မာနိုင်ငံခရီးစဉ်ဟာနှစ်နိုင်ငံအကြားကုန်သွယ်ရေကြောင်းဆက်ဆံရေးကိုအရှိန်မြှင့်ဖို့ရည်ရွယ်ပါတယ်။မြန်မာနိုင်ငံရဲ့ပထမဒုတိယသမ္မတမြန်မာရေဓာတ်အကြီးအကဲတို့နဲ့တွေ့ဆုံပြီးကာကွယ်ရေးဦးစီးတက္ကသိုလ်စစ်တက္ကသိုလ်ဒီတက်လိကျင်ရေးကြောင်စသည်တို့မှာအိန္ဒိယဗိုလ်ချုပ်ကြီးကမင်ကုန်းပြောကြားမှာဖြစ်ပြီးမြန်မာပြည်တွင်းဖြစ်အောင်စေရဖရီကိတ်စစ်သင်္ဘောကိုလည်းသွားရောက်လေ့လာမယ်လို့ဆိုထားပါရယ်အိန္ဒိယမြန်မာနှစ်နိုင်ငံဆက်ဆံရေးညှင့်တင်မှုဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမူရီရဲ့ Act East Policy အစီအမံလှုပ်ရှားရေးမူဝါဒရဲ့အစိပ်ပိုင်းတရားဖြစ်ပါတယ်1990ပြည့်လွန်နှစ်တုန်းကတော့ထိုစဉ်ကဝန်ကြီးချုပ်နာရာဆင်မာရောက်ကအာဆီယံနဲ့ဆက်ဆံရေးကိုတူးချဲ့ဖို့ဆိုပြီးLook East Policy အစိမ့်မျောဝါရကိုစတင်နေတာပါအခုတော့ဒီအထက်မှာအိန္ဒိယမြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတူးချဲ့ရေးဟာလည်းပဲအစိပ်ပိုင်းတစ်ခုဖြစ်ပါဝင်နေပါတယ်ကပလီပင်လယ်နဲ့ဘင်္ဂလားပင်လယ်ဒေသမှာမဟာဗျူဟာကိစ္စတွေဟာနှစ်နိုင်ငံအကြား ရေးတကြီးဖြစ်လာနေတယ်လို့ရေးသားထားပါခင်ဗျာ
ဒါကတော့ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတွေတချို့ကိုဥကြော်စံတာကောက်နှုတ်တင်ပြသွားခဲ့တာပါအခုတော့မနက်ခင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီအမေရိကန် EDN အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်
ဒီနေ့မနေ့တည်းတင်ပြပေးမယ့် ATM အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက P I E C E piece ကအပိုင်းတစ်ပိုင်း O F of C A K E cake ကိမှုဆိုတော့ဇဂိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်လုံးဖြစ်ပါတယ်။ဒီအသုံးရဲ့ ATM အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါ။ကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပိုင်ရင်ဖြစ်တဲ့သိကိုချိုမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာသေကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လှုပ်ပေးရမယ်လူတွေအပန်းမကြီးပဲလိုလေလေးနဲ့လှုပ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါလေတနည်းတော့လိုလိုချင်ချင်နဲ့လှုပ်ပေးတာလှုပ်ပေးရမှာအပန်းမကြီးတာသိကိုလွယ်တာကိုဆိုလိုပါလေဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီရင်ခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာ။မိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report for my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပေးရမယ့်လူတွေအပန်းမကြီးပဲလိုလေလေးနဲ့လုတ်ပေးနိုင်တာမျိုးကို ATM အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်အမေရိကန် ATM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ကညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်နားဆင်ကြပါခင်ဗျာ
မင်္ဂလာပါခင်ဗျာ Daily Life စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မောင်တော်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ကံတွင်မှုနဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံအနောက်ချမ်းဒီမောင်တော်မြို့နယ်တွင်လူညိုရေးတပ်ဖွဲ့စခန်းသုံးခုကိုအောက်တိုဘာလ9ရက်နေ့ကကျန်းဖက်တိုက်ခတ်ခံပြီးတဲ့နောက်မှာဒေသတွင်းမှာရေးပေါ်ခြေနေတက်မှတ်ပြီးတော့ဒီကျန်းဖက်တိုက်ခိုက်သူတွေကိုစစ်ဆင်ရေးတွေဆောင်ရွက်ခဲ့ပါတယ်ဒါလို့ဆက်စင်ရေးတွေအတွင်းမှာဒေသခံရဲသားတွေပေါ်မှာလူခွင့်ချိုးဖောက်မှုတွေနောက်ရွာမီးရှို့မှုတွေဖြစ်နေတဲ့ဆိုရဆွဆွဲချက်တွေနိုင်ငံတကာမှာထွက်ပေါ်လာပါတယ်ဒါကြောင့်မို့မောင်းတော်ရေးနဲ့ပတ်သက်ပြီးတော့ energy အစိုးရရဲ့ကံတွယ်မှုဟာဘယ်လောက်ထိပွင့်လင်းမြင်သာမှုရှိသလဲတကယ်ပဲသူတို့ဆွဆွဲကြသလိုလူခွင့်ချိုးဖောက်မှုတွေရှိနေပါသလားဒါကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ် ANP ရခိုင်အမျိုးသားပါတီကဥထုံးအောင်ကြော်ရှိပါတယ်နောက်တစ်ခုကတော့ဒီ American Institute for Peace and Development အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပါတယ်အရင်ဘူးသီးတောင်လွှတ်တော်အမတ်ဖြစ်ခဲ့တဲ့ဥရှိမောင်ဖြစ်ပါတယ်ဥရှိမောင်ကတော့လက်ရှိအဖြစ် Washington DC မှာပါအခု Washington DC မြန်မာတန်ယုံရှိမှာဒီသူဆန္ဒပြပွဲမှာဥဆောင်ပါဝင်နေပါတယ်သူဒီဆန္ဒပြပွဲမှာပဲတည်ရရှိနေပါတယ်နောက်တစ်ခုကတော့သတင်းစာဆရာစီသူအောင်မြင့်သူတို့ကတုံးကိုဖိတ်ခေါ်ထားပါတယ်ခင်ဗျာထုံးအောင်ကြော်ကိုအရင်မေးလိုက်ချင်ပါတယ်ဟုတ်ကဲ့ခုနကျွန်တော်ပြောသွားသလိုပေါ့နိုင်ငံတကာမှာဒီ HRW အပါအဝင်ဒီဆွဆွဲချက်တွေထွက်ပေါ်နေပါတယ်အခုအစိုးရရဲ့ကိုင်ပြတ်ဆောင်မှုမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ရွာမီးရှို့မှုတွေဖြစ်တယ်ဆိုရဆွဆွဲချက်တွေဖြစ်နေပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ပေါ့ဦးထွန်းအောင်ကျော်တို့သိထားသလောက်ဘယ်လောက်ထိမှန်ဒါကဘယ်လောက်ထိခိုင်မာမှုရှိမရှိပြောပြပေးပါလား
ကျွန်တော်တို့ရခိုင်မျိုးသားပါတီကရခိုင်မျိုးသားတွေရဲ့အကျိုးစီးပွားနဲ့ရခိုင်မျိုးသားတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအခြေခံပြီးတော့အမျိုးသားရေးအခြေခံတဲ့ဟိုနိုင်ငံရေးပါတီတစ်ခုဖြစ်ပြီးအားလျော်စွာမော်တော်ဒီဘက်မှာရှိနေတဲ့ကျွန်တော်တို့ရခိုင်မျိုးသားတွေဟာအချိန်ချင်းအခါခါပဲအဲ့ဒီလိုပဋိပက္ခတွေဖြစ်ခဲ့တယ်အဖြစ်တွေဆုံးရှုံးခဲ့တယ်ဥအိမ်တွေဆုံးရှင်ခဲ့တဲ့အတွက်ကျွန်တော်တို့ကသက်ဆိုင်ရာဒီလိုလဲကျွန်တော်တို့အချိန်ချင်းအခါခါတင်ပြခဲ့ပြီးလူချုပ်ရေးကိုကျွန်တော်တို့အားမရပါဘူးဆိုပြီးတော့ကျွန်တော်တို့တင်ပြခဲ့ပါတယ်ဒါပေမဲ့ဘလို့အကြောင်းကြောင်းတွေကြောင့်တော့ကျွန်တော်မသိဘူးကျွန်တော်တို့ရခိုင်လူမျိုးတွေတင်ပြတဲ့လူချုပ်ရေးအစီအမံတွေကိုကျွန်တော်တို့ဒီနေ့ချက်တိကျင်းနှံ့အောင်ကျွန်တော်တို့မရဘူးအဲ့ဒါကြောင့်ကျွန်တော်တို့ကအမြဲတမ်းဒီအဖွဲ့တွေနဲ့ကျွန်တော်တို့မင်းများစုံစမ်းတဲ့အခါအခုဖြစ်သွားတဲ့ကိစ္စဟာနံပါတ်1အနေနဲ့ကျွန်တော်ပြောချင်တာက ငံတော်ရဲ့အချုပ်အချာအာဏာနဲ့ဒါပြည်ထောင်စုကြီးရဲ့အရေးကိုထိခိုက်တဲ့ဖြစ်ပါမှုတစ်ခုလို့ကျွန်တော်တို့ကပြောကြပါတယ်အဲ့ဒါကြောင့်ဒီကိစ္စဟာနိုင်ငံတော်တစ်ခုလုံးနဲ့ဆက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်ရဲအဖွဲ့မှာရောတက်မလို့ပုံမှာရောတာဝန်ရှိတာတဲ့လို့မြင်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အထူးကြည့်လဲပြောပြချင်တာကမော်လို့ဒီကမှာဒီအခုအွန်လိုင်းနေမှာရောဒါ Facebook ဒီမှာရောတင်နေတဲ့ကိစ္စလို့ကျွန်တော်တို့ကအဲ့ဒီလိုတင်နေတဲ့ကိစ္စကိုကျွန်တော်အနေနဲ့ကတော့လက်မခံနိုင်ဘူးခင်ဗျာဘာလို့ဆိုတော့ ကျွန်တော်တို့မြန်မာနိုင်ငံကပြည်တွင်းစစ်အနစ်ကြီးလွတ်လပ်ရရကြတဲ့ကဖြစ်နေတဲ့ပြည်တွင်းစစ်ရှိနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်အဲ့ဒီလိုဖြစ်နေတဲ့ကိစ္စမှာတိုင်းမတေသတွေမှာတိုက်ပွဲတွေဒီနေ့ဖြစ်ဖြစ်လေပြင်းထန်တာတွေဖြစ်တုံးပဲဒါပေမဲ့တိုင်းမတေသတွေမှာတက်မတော်ရဲ့တိုက်ပွဲနဲ့စစ်ဆင်ရေးတွေဟာအင်မတန်ပြင်းထန်တဲ့ဟိုကချင်မှာဆိုလို့ရှိရင်လင်းရင်တော့ဘု
ဟုတ်ကဲ့နောက်ကြောင့်ဦးထွန်းကျော်ပြန်ခေါ်ပါမယ်လီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဥရှိမောင်ရောက်နေပါပြီဥရှိမောင်ကတော့အရင်ဘူတီတောင်လွတ်တော်မှာဖြစ်ခဲ့ပါတယ်ဥရှိမောင်ကဆိုလို့ရှိရင်လက်ရှိဝါရှင်တန်ဒီစီဒီမြန်မာတန်ဥရှိမောင်စနားပြပွဲမှာဥဆောင်ပါဝင်နေပါတယ်ဥရှိမောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ခုနဥထောင်းကျော်ပြောသွားတဲ့အထက်မှာလက်ရှိဒီလုံခြုံရေးတပ်ဖွဲ့တွေကရခိုင်ကိစ္စမှာတော်တော်လေးနူးညံ့ပြောပြပြောင်းတဲ့ကိုင်းတွဲနေရလို့သူပြောသွားပါတယ်ခင်ဗျာဥရှိမောင်းတို့အနေနဲ့ဘယ်လောက်ထိတည်ထားလဲနိုင်ငံတကာဆွဆွဲနေလို့လူခွင့်ချိုးဖောက်မှုတွေရှိတယ်ရွာမီရှိုးမှုတွေဖြစ်တယ်ဆိုတာကိုဘယ်လောက်ထိအခိုင်အမာအချက်လက်တွေရထားပါလဲအဲကျွန်တော်တို့ကအခုရခိုင်ပြည်နယ ေတာမှရှိတဲ့ရိုဟင်ဂျာအမျိုးသမီးတွေကိုမတင်းကျင်းတယ်ရိုဟင်ဂျာယွာတွေကိုမိရှို့တယ်ခလေးသူငယ်တွေကိုတတ်ဖြတ်တယ်နောက်တကအသက်ကြီးတာငယ်တာမရွေးဘဲနဲ့ဒီလူတွေကအချမ်းပတ်တက်ခတ်မှုမှာပါပါတယ်ဆိုတော့ဆွတ်ဆွတ်ချင်းနဲ့ရလဇက်ဖြစ်တယ်တရားဥပဒေအရစီရင်ခြင်းနဲ့သူတို့ကမလုပ်ဘူးတရားရုံးကိုလည်းမဖို့ဘူးဆိုတော့အခုနိုင်ငံတကာကနေကျွန်တော်တို့ကဒီဆွတ်ဆွတ်တဲ့Facebook မှာပါတယ်ဆိုတာကဒါတပိုင်းသို့တော့ကျွန်တော်တို့ကလည်းကျွန်တော်လည်းဒါပြည်သူ့လူတော်ကိုယ်စားလှယ်ထောင်ကြီးဖြစ်တဲ့အတွက်အဲ့ဒီအောက်တိုဘာလ10ရက်ကနေစပြီးမှဒီနေ့မနေ့တည်းပဲကျွန်တော်စီမှာတောက်လျှောက်ဖုန်းတွေလာတယ်ကျွန်တော်တို့ဓာတ်ပုံတွေပို့ပေးတယ်ဗီဒီယိုတွေပို့ပေးတယ်အဲ့ဒါတွေကလုံးဝမှန်ကန်ပါတယ
်ဟုတ်ကဲ့
ခုမှမတို့အမားတွေမရှိပါဘူးကျွန်တော်တို့ကဒီဘယ်လိုပြောမလဲအခုကဒီခုနဦးထွန်းကျော်ပြောလို့ကျွန်တော်ဒီမြန်မာတပ်မတော်ကနေလုံးကျင်းတဖက်ကလည်းကျွန်တော်ပြောရစွာကင်တယ်ဆိုတာကဒါလုံးဝမမှန်ပါဘူးနေမြင့်ရှင်းလင်းရင်လုံးနေတာမဟုတ်ပါဘူးရိုဟင်ဂျာရှင်းလင်းရင်ကိုသူတို့ကဒီအကြမ်းဖက်ဆိုတဲ့ကောင်းစီအောက်မှာကျွန်တော်နေမြင့်ရှင်းလင်းရင်ဆိုတဲ့ကောင်းစီအောက်မှာဒီအကြမ်းဖက်ပါတယ်ဆိုတဲ့ဆွတ်ဆွေးချက်နဲ့ကျွန်တော်တို့ကဒါကိုလုံးမြင့်ချက်ဖြစ်ပါတယ
်ဟုတ်ကဲ့ဥရှိမောင်ကျွန်တော်နေမြင့်ချက်ပါတယ်ဥရှိမောင်ကြားလားမသိခင်ဗျဟု
တ်ကဲ့ဥရှိမောင်ငါတော့မရှိသေးခင်
ဗျဟုတ်ကဲ့ဥရှိမောင်ကျွန်တော်တစ်ချက်မြင့်ချက်ပါတယ်အာနာပိုင်းနေဘက်ကပြောနေတာမီးရှို့တဲ့ကိစ္စတွေဘာတွေမှာဆိုရင်တက်ဆိုင်ရာဒေသခံမွတ်စလင်တွေကသူတို့ကသူတို့အိမ်တွေမိရှို့တယ်အရင်ကလည်းဖြစ်ခဲ့မှုတွေအလားအလာတွေရှိတယ်လို့ပြောတာဆိုတာတွေရှိပါတယ်ခင်ဗျဒါနဲ့ပတ်သက်လို့ရော
အရင်ကတည်းကဒါမျိုးဇလန်းလို့တော့ပါနော်ကျွန်တော်တို့သိပါတယ်ကဘာပေါ်မှာခိုးအိမ်ကိုကိုရှို့ရလို့မရှိကျုံးမှာမရှိပါဘူး2012တုန်းကလည်းကျွန်တော်တို့ကစစ်ပင်မှာနော်ရေးတွေကနေမိရှို့ပြီးတော့အဲ့ဒါကအဲ့ဒီတုန်းကရခိုင်ပင်တွေဝင်ကျွတ်တာဝန်ယူထားတဲ့လူကဥလားမောင်တွေကအားဒါကိုစလန်းတွေကပြန်ရှို့တာဆိုပြီးမှပြောခဲ့တယ်အခုလေငခုရမှာမနေ့ကပဲမီးလောင်တနေ့ကမီးလောင်လေအဲ့ဒါမီးလောင်တဲ့အချိန်မှာပဲကျွန်တော်ကိုဖုန်းဆက်ပြီးတော့ပြောတယ်နော်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအခုမီးရှို့နေတယ်သူတို့ကကြောက်လို့အဲ့ဒီမှာမထွက်ရဘူးဆိုတော့ထက်တာနဲ့တနက်ပြန်မှာဆိုလို့အဲ့ဒါကိုလည်းဘယ်လိုသတင်းထုတ်ပြန်လဲဆိုတော့ဟိုအားတဲ့ငခုရချေးရွာမှာမီးလောင်တာကိုတဲ့အခုပြောင်းမှလာပြီးမှမီးမကျိဘူးတဲ့အခြားရွာကရွာသားတွေကိုခေါ်ပြီးတော့မင်းကြီးရပါတယ်ဆိုတော့ဇလန်းစင်ပြီးတော့ရခိုင်ပြည်နယ်ဆိုတော့ထုတ်ပြန်လိုက်ပြန်အဲ့တော့ကိုင်ကိုမီးရှို့တယ်လို့ပြောတဲ့ဟာဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာလူမျိုးတုတ်တင်ရဲ့ဇလန်းမှာကျွန်တော်တို့ဇက်ကောင်တစ်ခုအနေနဲ့တော့ဒါဟိုကျွန်တော်တို့ထည့်တင်ပြောတာဖြစ်ပါတယ်အမေရိကန်ကကိုင်ကိုရှို့တာမဟုတ်ပါဘူးအဲ့ဒီရင်တွေကိုကျွန်တော်တို့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကပဲ ညအိမ်မှာသွားရှို့တာဒါကြောင့်မလို့လူတွေကအဲ့ဒီမီးကိုငြိမ်းဖို့တည်းမလာရေးတာပ
ါဟုတ်ကဲ့ကျွန်တော်ဦးရှိမောင်ဦးထင်အောင်ကျော်လီလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်သတင်းစာဆရာဦးစီသူအောင်မြင့်ဖိတ်ခေါ်ကြပါလေဦးစီသူအောင်မြင့်အခြေအနေကတော့တည်တဲ့အတိုင်းပဲမောင်တော်ပြဿနာမှာတစ်ဖက်နဲ့တစ်ဖက်ကဆွဆွဲချက်ဒီအပြန်အလှန်ရှိပါတယ်ဗျာဒီနေ့မှာအခြေအနေရှိပါတယ်ဒီပေါ်မှာဦးစီသူအောင်မြင့်အစိုးရရဲ့ကင်တွယ်မှုဘယ်လောက်ထိပွင့်လင်းမြင်သာမှုရှိနေတယ်လဲသုံးသပ်ပြပါဦ
းဒီမှာဒီမှာစစ်အာဏာရှင်တွေအုပ်ချုပ်တဲ့အခြေအနေကဆိုရင်အခုလိုမျိုးဒါရဲစခန်းတွေဝင်စီးတကယ်ကိုသဘုံထတာပေါ့နော်စတဲ့ဖြတ်တဲ့သဘုံထတကယ်တော့သဘုံထတာပါပဲအဲ့တော့ဒီလိုအခြေအနေမျိုးမဟုတ်တာတော့မှအဲတပ်မတော်ရဲ့ကင်တွေကိုအဲ့ဒီချိန်တုန်းကပေါ့နော်ဝင်ပြီးတော့မှအဒီမှတ်ပုံတင်စစ်တယ်ဘယ်လိုလုပ်တယ်ဘာညာဆိုပြီးတော့မှလူပင်းချိုးဖောက်တာတွေကအများကြီးရှိခဲ့တယ်ဒါကအရှိပိုင်းမှာဖြစ်ခဲ့တာအဲ့ဒါပေမဲ့ဒီလိုချိန်ဖြစ်တဲ့ကိစ္စကအဲ့ဒီအရှိပိုင်းလုံခဲ့တဲ့ဖြစ်30ကျော်လောက်တုန်းကလည်းမတူသလိုမျိုးအဲပြီးတော့မှနောက်လွန်ခဲ့တဲ့2012ဥရှိမောင်ကပြောတယ်2012တုန်းကလည်းနိုင်ရှင်လို့မရပါဘူးဒီချိန်ကအစိုးရအသစ်ရှိနေတယ်အဲပြီးတော့မှအစိုးရအသစ်နဲ့တူတူဒါတပ်မတော်ကလည်းဒါကင်တွယ်ဆောင်ရွက်နေတဲ့အခြေအနေအဲ့တော့ဆက်ဆက်ဖြစ်ချင်းတုန်းကကလေးကအားလုံးသတိထားမိကြပါလိမ့်မယ်ဒေါက်တာစုကြည်ဦးဆောင်ပြီးတော့မှအစည်းအဝေးခေါ်တယ်ချက်ချင်းပဲခေါ်တယ်ခေါ်ပြီးတော့မှအဲတရားဥပဒေစိုးမိုးရေးကိုထေချာလုပ်ဖို့ဆိုပြီးတော့မှသူမှားတာတွေရှိတယ်ပြောချင်တဲ့သဘောကတစ်ဖက်ကအကြမ်းဖက်လို့ဆိုပြီးတော့မှတမလို့ရတဲ့ဖွဲ့တို့ဒီအာဏာပိုင်ဘက်ကနေပြန်ပြီးတော့အကြမ်းဖက်တာတွေမဖြစ်အောင်ဆက်ဆက်ကြရသေးချာကိုလုပ်တယ်။အဲပြီးတော့မှပြည်ညာရေးဝန်ကြီးပါတဲ့အဖွဲ့တွေလှုပ်ပြီးတော့မှနေရာတကာရောက်အောင်သွားပြီးတော့မှလူမျိုးရေးပဋိပက္ခတွေမဖြစ်အောင်ထိန်းတယ်။အဲ့တော့လုပ်တဲ့ဟာတွေကိုကြည့်လိုက်တဲ့ခါကျတော့ဖမ်းမိတဲ့လူတွေရှိတယ်။ရှိသမျှအကုန်လုံးကိုကျွန်တော်နားလည်တော့ဒီမှာအကုန်လုံးတရားရုံးကိုပို့နေတယ်ဒီချိန်မှာ။အဲ့ဒီကသက်ဆိုင်ရာရတဲ့ဖွဲ့အာဏာပိုင်တွေကလည်းပြောတယ်ကျွန်တော်တို့ဒီလူတွေအကုန်လုံးကိုဟိုဗါလဲတရားရုံးကိုတရားစီရင်အောက်ကိုပို့နေတယ်အဲ့တော့ ICRC လိုမျိုးအခြေမေးလာစစ်စင်းလည်းရပါတယ်ဆိုပြီးတော့မှဒါတက်မလို့ဘက်ကလည်းအဒီရဲတပ်ဖွဲ့တွေဘက်ကလည်းပြောတာတွေရှိတယ်ဆိုတော့နိုင်ရှင်ချက်အဖြစ်ပြောမယ်ဆိုရင်ဒါအရင်တော့ကလည်းမတူဘူး2012တုန်းကလည်းမတူဘူးတက်မတော်နဲ့ရဲတပ်ဖွဲ့ကဒါအစိုးရပေါ့နော်အစိုးရရဲ့ညွှန်ကြားချက်အောက်မှာဥပဒေထိန်းသိမ်းရေးကိုအတော်လေးလုံးနေတယ်လို့ကျွန်တော်နားလည်တယ်ကျွန်တော်သတင်းတွေလည်းကျွန်တော်အဆက်မပြတ်စောင့်ကြည့်နေတာပေါ့ဒါပေမဲ့ဒီလိုပြောလိုက်လို့ဒီချိန်ထဲမှာကျွန်တော်တို့တက်မတော်ဘက်ကရဲတပ်ဖွဲ့ဘက်ကလူခွေရချိုးဖောက်တာတွေရှိတယ်မရှိဘူးဒီလိုတော့ယတိပြပြောလို့မရဘူးတစ်ဖက်ကဘာပြန်ရှိတယ်လဲဆိုတော့ဒီရိုဟင်ဂျာအတိုင်းဝိုင်းကနေပြီးတော့ဆွတ်ဆွဲနေတဲ့ဟာတွေကကျွန်တော်တို့လည်းသတင်းတွေရတယ်ဒါပေမဲ့ဒါတွေကဆွတ်ဆွဲချက်တွေတစ်သက်ပဲထိုင်လုံတဲ့သတင်းအချက်အလက်တွေနဲ့ထွက်ပေါ်လာတာမရှိဘူး
ဒီမှာဆွေးနွေးဖို့ဆိုပြီးတော့ကျွန်တော်တို့ဖုန်းနံပါတ်ပေးထားတဲ့လူပိတ်သက်တော်များများရှိပါတယ်ကျွန်တော်ရွေးပြီးတော့ခေါ်တော့မယ်အကုန်လုံးတော့ခေါ်နိုင်မှာမဟုတ်ပါဘူးကျွန်တော်ရင်းဆုံးဦးထက်မြက်ကိုခေါ်ချင်ပါတယ်ဦးထက်မြက်ရဲ့တူတူတုတ်လေးပြောပြပါလားခင်ဗျမင်းမြန်စရာရှိရမင်းမြန်လို့ရပါတယ
်ဦးထက်ပြောမြင်ပြောတယ်လို့ပဲအရင်တော့ကလည်းတော့လုံးဝမတူဘူးဒါမဲ့ကျွန်တော်တို့ခုစဉ်းစားကြည့်ရကြရင်ကျွန်တော်တို့ဒီဒီမိုကရေစီအပြည့်အဝရှိတဲ့ကျွန်တော်တို့အမေရိကန်ပြည်ထောင်စုတော်မှလေအရင်ကမတရရဲ့အောက်မှာရှိတဲ့ကျွန်တော်တို့လက်နက်တိုင်အဖွဲ့ကြီးတော်မှကျွန်တော်တို့တခါတရံလူခွင့်ချိုးဖောက်မှုဆိုတာရှိတယ်လေအခုတော့ဒါမဲ့ကျွန်တော်တို့နိုင်ငံလေမတရရဲ့လက်အောက်မှာရှိလေလက်နက်တိုင်အဖွဲ့ကြီးက
ဟုတ်ကဲ့
အထိုင်ရောက်တော့ကျွန်တော်လူခွင့်ချိုးဖောက်မှုရှိလိမ့်မယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဦးထက်မြတ်ကျေးဇူးပါနောက်တစ်တခါလည်းဖိတ်ခေါ်ပါမယ်ကုကျော်ဆူမနီဆိုတာကုကျော်ဆူတူတူတူလေးပြောလို့ရပါတယ်
အဲ့ကျွန်တော်ထင်တော့ဒီဥရွှေမောင်လို့ပြောတယ်လို့ဒီမှာဟို2010နှစ်တုန်းကဟောကြစ်လို့တာဟောဒီတမ်တော်ဟိုလက်တွန့်ပြန်တယ်ဆိုတာဒါမဟုတ်ဘူးခင်ဗျာဘာဆိုတော့ဒီဘူးတီတော်မောင်တော့မှာ2010နှစ်တုန်းကဒီမွတ်စလင်တွေလုံးဝမခံရပါဘူးဒီစစ်တွေဖက်မှာပဲအပြန်အလှန်တိုက်ခိုက်တာရှိတယ်ဘူးတီတော်မောင်တော့ဖက်မှာကမွတ်စလင်တွေကရခိုင်တွေကိုတိုက်ခိုက်တာပဲရှိပါတယ်အခုဒီအရှင်မာတော့ကျွန်တော်တမ်တော်ဖက်ကခံရတဲ့ဟာတော်တော်ပွင့်လင်းမြင်တာမရှိတယ်လို့မြင်တယ်ဘာဖြစ်ဆိုတော့ဒီဂျပန်တွေပါပဲနဲ့လုပ်တဲ့ဟာတွေရှိတယ်ဒီတချို့ဟာဗီဒီယိုဖိုင်တွေတော့တင်ပေးတယ်သူတို့ရဲ့ဆွတ်ဆွတ်ချက်ဟာလည်းထင်မှန်မြင်တာမရှိဘူးပေါ့လားဟာလည်းတရင်လို့ပါလို့အဲ့လိုဖြစ်နေတယ်
ဟုတ်ကဲ့ရေစကြိုးကတနောက်တူဖိတ်ခေါ်ပါတယ်ရေစကြိုးကကိုတင်မျိုးအောင်တူတူတူလေးဆွနေပြပါမင်းများစရာရှိမင်းများလို့ရပါတယ
်ဖြစ်ပြနေရရခိုင်မှာရှိနေတဲ့မူစလင်တွေကတဖက်သက်ကြီးပြောနေတဲ့ဘုံတော်မျိုးဖြစ်နေတယ်ခင်ဗျာဒီဘုံတော်ကဒါကံတော်ဘုံနဲ့အခုကံတော်ဘုံနဲ့ဆိုတော့တခြားဖြစ်နေကြပါနော်အခုကပူရောကိုပူရင်းနေတာပါလေ
တော်ရရှင်နေဆွေးနွေးသွားတဲ့အချက်ဦးစီသူအောင်မြင့်ဆွေးနွေးသွားတဲ့အချက်ထဲမှာအခုအစိုးရရဲ့ကင်တွယ်မှုကအရင်2012တုန်းကအချိန်ကြီးကတည်းလူခွင့်ချိုးဖောက်မှုတွေရှိကောင်းရှိနိုင်တယ်သူတို့ဝန်ခံပါတယ်ဒါပေမဲ့2012ကအချိန်ကြီးထက်ပိုပြီးတော့ပျော့ပြောင်းပါတယ်ဆိုတဲ့ဟာမျိုးပြောသွားပါတယ်ဦးရှင်မောင်ရဲ့တုံးသက်ချက်တူတူတို့လေးပြောပါလားခင်ဗျာ
ဟုတ်ကဲ့အမေကကျွန်တော်က2010ကနေ15နှစ်ပြည့်အဲ့ဒီမှာပြည်သူ့ကိုပို့ပြီးတာဝန်ထမ်းဆောင်ခဲ့တယ်အဲ့ဒီက2010ပြဿနာဖြစ်ပြီးနောက်ပိုင်းမှာလည်းကျွန်တော်အဲ့ဒီမှာသွားကြတော့အတိုင်းတာတွေကိုကျွန်တော်တို့သိနေတယ်။ဥပမာဟိုစစ်တပ်ဖက်မှာဆိုရင်ကျွန်တော်တို့ကရဲတွေကဟိုဗာလေမီးရှို့တယ်လူတွေကိုဟိုဗာလေတတ်တာဖြတ်တာကတော့ကျွန်တော်တို့နေတယ်ပြောရမယ်။အခုအောက်တိုဘာ10ရက်ကနေစပြီးမှယနေ့တိ3ဖက်ရှိပြီ။အဲ့ဒီမှာကျေးရွာ3ရွာကိုမီးရှို့တာမီးရှို့ပြီးတော့အဲ့ဒီရွာတွေက you are there along with Ledwene Maniliare. Daga Susaja Mobau, Sano Diga IT Kebano, Nipia Kema, Brani Susulabau, Atauda Shivare, Depo Vegire, right at the end Hanale, the Yahweh, Madinja Kayare, and Yodimia, India Durabare, Piro Pissingule, Sano Toga Havare, Nota Katanro. Aku menitin yang terlalu. Kemarin juga saya juruwan yang terlalu. Juruwan itu yang masuk dalam mahu, Rohingya dalam mahu, acara yang kaya dalam mahu. Tuwar itu makwayau, tuwar siye tadi. Amma tadi betul juga itu. Eri macam itu, jua tunggu aku, misu thara tu yari. Eri jua tunggu alungu misu thara. Kalau kata ceru, ni yang lepas thara. Jua ni kan alungu ceru aku, auto bahasa ni dia jeneti, jauh shot dia pun ramai. Jua kan dua ber. Ceru, aku kata belok sini ceru, ceru ni. Di nama media macam tu, kami lakukan. Nama media, state media, cawu tu je. Sosial ni, cenderung jangan ni lekar le. State media kan pure hari, nyawa juga pure yeri hari. Cenderung nama lekar yeri hari itu tu, cenderung juga pure lagi le. Sekarang media ni cenderung mati bau. Media cenderung cenderung promosi siapa le, cenderung ni.
เช่นเราจะเช็คมีเจน่าสุยาติกาไก่ตัวเรื่องชินีว่าสุยาติกาพิอมสุวิงหัวอุศิตุอมีเลพิอวาร์ดองซันสุจิกุรันสุเวคอร์เลเตียวุรีเนอหนีไก่ตัวสองตัวบุสุรัตุลันยงจะปีรากุอโกลุมิจามาเลตัววาร์ดเขมรสุยาติเยดีพิเศษเนปัตตลูไก่ตัวเรื่องเอาเช็ดอันนี้ทามัวมัวนั้นเนปัตตลูอับลูพิอจิมาเลยามาพิมาสุยาเนยบะดองซันสุจิยงจาราลาเมเนดองซันสุจิกาสกัดโคเมพิอราบะเตียวุรีเยโลดาเวพิอรา ดังนั้นยามานั้นเหยียดเท้าเรียกที่เป็นเหยียดการเราว่าลูกเรียกจำนวนท่อคอนเซฟรอนเรื่องว่าลูกเรียกไอ้ที่ไอ้ตรงว่าช่องทางเรื่องว่าจำนวนตั้งใจเขียนจำนวนดีเชื่อว่าจำนวนตัวเรื่องว่าจำนวนตั้งการเรื่องว่าตั้งใจเขียนฮะทางเรื่องเล่จำนวนว่าจะเอาไปเลยแต่ลูกมาเรื่องพิจารณาจำนวนเย็นเนี่ยใช่ไหมเลยที่เย็บเนาะจำนวนดีสุดเลยไปอากูจำนวนว่าอารมณ์เมนี่ละกันยามาพิมาสุยา
นักผู้ชินีระบาดเจ้าสันสุจิกาเจ้าหนุ่มระบาดเจ้าบ่าวดีเฟกต์ตัวลีระบาดเจ้าบ่าวเลยอากูเลสซี่ลงจอยเนี่ยพัตตาเอ็มยามานั่งเหยียดเท้าเพื่อป้องกันเจ้าหนุ่มเอเนลี่อากูอยากดองด้วยเจ้าบ่าวเมื่อเราคาวิลจูบที่เด็กเจ้าหนุ่มอุทองจอกูพยายามจะมีเจ้ามาเลยอุทองจอกจ้าบ่าวละเขมียคุณนักอุทองจอกพิจารณาเทม่าเอ็นพีปาร์ดีนี่เนี่ยโอเคพิจารณา
กูที่เปลี่ยนไปแค่ไหนลุงจิ๋วแค่ไม่มีดีบุอันนี้ดีกว่าอยู่อันเดียวกูลงช่วยตั้งไว้ดีเยอะดูเสร็จแล้วก็ฟ้าเลยใช่ไหมกูเสร็จสู้เสร็จลุยอะไรตั้งไว้ใช่ไหมดีกว่าอันนี้ใช่ไหมอาจจะกูลุยอะไรใช่ไหมไม่มาเดียวกูไม่ได้ยินบุใช่ไหมเปลี่ยนละกูเสร็จสู้เสร็จลุยอะไรใช่ไหมอันนี้ไม่ได้ยินสุดท้ายลงจากบุใช่ไหมกูว่าแต่เมื่อวานก็เลี้ยงเอาจ้าวไปอันนี้ลุยพี่เนี่ยใช่ไหมกู
ช่วยอะไรดีอ่ะชีนี่ลงมาไม่ชิบูจะนอนเลยนะพี่น้องเนี่ยแต่ลีลาสิ่งเช่นสิ่งตัวลูกว่าจะไปดีต่อชีนี่ดีกว่าจะฟูน่ามาดีปีบีรอคอยบุสุบีรอพูดหาชีวะเลยคนเราไม่คอยอยู่ไหนน้าที่บ้านยานีก็จะต้องมาบ้านเลยที่กับป้าวันสุนุปีเดอุทวังจ้าอุศิมังอุศิดูอามีเจดูมีอะไรมาเลยเพราะฉะนั้นเราเลยเจดูมีอะไรมาเลยเนี่ยจะนอนเดี๋ยวลีลาสิ่งเดิมมาจะน่ากันปีว่าแต่ก็รออิงานินยากาสุนุเวเดได้ลีลาสิ่งเช่นกูน่าสิงเกีย
မေဂန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
ဒီလစောပိုင်းကဆန်ဒီယေဂိုမြို့မှာကျင်းပခဲ့တဲ့နိုင်ငံတကာရဲချုပ်များအသင်းညီလာခံကိုအမေရိကန်ပြောင်စုရဲ့နိုင်ငံတကာမူးယစ်နှိမ်နင်းရေးဘျူရိုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဝီလျံဘရောင်းဖီးလ်တက်ရောက်ခဲ့ပါတယ်အဲ့ဒီမှာမက္ကဆီကိုနိုင်ငံရဲ့အမျိုးသားလုံခြုံရေးကော်မရှင်နာမင်းကြီးရနာဒိုဆီလ်စ်နဲ့တိထားတွေ့ဆုံပြီးတရားဥပဒေဆိုင်ရာစွမ်းရည်မြင့်တင်ရေးနှစ်နိုင်ငံပူးပေါင်းကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးကြတာပါမယ်ရီတာဥဆောင်မှုအစီအစဉ်လို့အမည်ပေးထားတဲ့အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိစ္စအပါအဝင်လုံခြုံရေးကိစ္စရပ်တွေလည်းပါဝင်ပါတယ်မယ်ရီတာဥဆောင်မှုအစီအစဉ်အောက်မက္ကဆီကိုနိုင်ငံရဲ့လုံခြုံရေးအဖွဲ့အစည်းတွေမှာနိုင်ငံတကာစံနှုန်းတွေရရှိဖို့အတွက်ကော်မရှင်နာမင်းကြီးဆီလ်စ်ရဲ့အပြည့်အဝထောက်ခံမှုကိုလက်ထောက်နိုင်ငံခြားရေးဝန်ကြီးဘရောင်းဖီးလ်ကကြိုဆိုခဲ့ပါတယ်။မရီတာဥဆောင်မှုအစီအစဉ်ဆိုတာစနစ်တကျကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အတူဆက်နွယ်နေတဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံအနေနဲ့အရင်ကမရှိခဲ့ဘူးတဲ့ပူးပေါင်းဆောင်ရွက်မှုမျိုးဖြစ်ပါတယ်။ဒီလိုလှုပ်ဆောင်တဲ့နေရာမှာလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုလည်းလေးစားလိုက်နာရမှာဖြစ်ပါတယ်။တော်ဝင်မှုဆိုင်ရာစီမင်းစကန်တွေအပြန်အလှန်ယုံကြည်မှုနဲ့အချုပ်အခြာအာဏာလွတ်လပ်မှုအပေါ်လေးစားမှုစတာတွေကိုအခြေခံပြီးနှစ်နိုင်ငံစူးစမ်းအားထုတ်မှုက ယုံကြည်မှုကိုတည်ဆောက်ခဲ့တာပါ။ဒါဟာနှစ်နိုင်ငံဆက်ဆံရေးကိုလည်းပြောင်းလဲစေပါတယ်။မရီတာဥဆောင်မှုအစီအစဉ်အောက်မှာစနစ်တကျကျူးလွန်တဲ့ရာဇဝတ်အုပ်စုတွေကိုနှိမ်နှင်းရေးတရားဥပဒေခိုင်မာဖို့အဖွဲ့အစည်းဆိုင်ရာပြုပြင်ပြောင်းလဲရေးလူခွင့်ရေးထောက်ခံရေး27ရာစုနယ်နိမိတ်ဖန်တီးရေးနဲ့အာကောင်ကြီးတွန်းလှန်နိုင်စွမ်းရှိတဲ့လူအဖွဲ့အစည်းတည်ဆောက်ရေးတို့အတွက်အမေရိကန်ပြည်ထောင်စုဟာမက္ကဆီကိုအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတာပါ။ပြည်내အဆင့်ရဲတပ်ဖွဲ့တွေနဲ့တရားစီရင်ရေးဒီမိုကရေစီဆိုင်ရာအဖွဲ့အစည်းတွေအထူးသဖြင့်ရဲနဲ့တရားစီရင်ရေးဝန်ထမ်းတွေအပါအဝင်အရက်ဖက်အဖွဲ့အစည်းတွေကိုထောက်ပံ့ဓာရီမှာနှစ်နိုင်ငံပူးပေါင်းအားထုတ်မှုကိုတိုးချဲ့ထားပါတယ်။ဒါအပြင်နှစ်နိုင်ငံနယ်နိမိတ်အလေးပေးမှုထက်ကျော်ပြီးတရားဝင်ကုံသွယ်ရေးနဲ့ခီးသွွာလာရေးကိုအထောက်အကူပြုဖို့တရားမဝင်ပုတ်ကုန်တွေကိုပိတ်ပင်တားမြစ်တဲ့ကိစ္စအပါအဝင်ရာဇဝတ်မှုတွေအကြမ်းဖက်မှုတွေကဖိအားပေးတာတွေကိုကြံ့ကြံ့ခံတွန်းလှန်နိုင်တဲ့တည်ငြိမ်တဲ့လူမှုအတိုင်းဝိုင်းတိဆောက်ရေးတွေမှာလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုတိုးချဲ့ထားပါတယ်။အမေရိကန်လွှတ်တော်အနေနဲ့လည်းမရီတာဥဆောင်မှုအစီအစဉ်ကိုစတင်ခဲ့တဲ့2008ဘန်နာရီနှစ်ခရဲကဒေါ်လာ 1.5 ဘီလီယံပိုးရထားခဲ့ပြီးပါပြီ။နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအောက်မှာတရားစီရင်ရေးမှာပါဝင်နေတဲ့ရဲတွေ၊စုံစမ်းစစ်ဆေးသူတွေ၊အစိုးရရှေ့နေတွေနဲ့တရားခဏ်ရှေ့နေတွေကိုတင်တန်းတွေပေးတာ၊အချင်းတော်စနစ်ပြုပြင်တိုးတက်ရေးကိုထောက်ပံ့တာနှစ်နိုင်ငံတရားသူကြီးတွေအပြန်အလှန်ဖလှယ်တာမက္ကဆီကိုနိုင်ငံကဥပဒေဘာသာရပ်အကြောင်းတွေကိုပံ့ပိုးတာတွေစတာမျိုးတွေပါဝင်ပါတယ်ဒီအစီအစဉ်ဟာမက္ကဆီကိုနိုင်ငံမှာပြစ်မှုဆိုင်ရာတရားစီရင်ရေးစနစ်တစ်ကိုပြုပြင်ပြောင်းလဲနေမှုကိုအကူအညီပေးပါတယ်ဒါပြင်မရီတာဥဆောင်မှုအစီအစဉ်ဟာမက္ကဆီကိုရဲတပ်ဖွဲ့ရဲ့စွမ်းရည်မြင့်တင်ရေးပို့ချမှုတင်တန်းတွေမှာလည်းငွေကြေးထောက်ပံ့မှုတွေပေးနေပါတယ်ရာဇဝတ်မှုကိုစုံစမ်းစစ်ဆေးမှုပြစ်မှုထောင်လန်းရေးနီးပြူဟာနဲ့လက်နက်တွေမှုကင်းစေးပညာအပါအဝင်လက်စားမှုလူစိုးကိုင်းတွေလူကုန်ကူးမှုတွေငွေမဲခွာချမှုနဲ့ပြန်ပေးဆွဲမှုစတာတွေကိုကင်တွယ်ဖြည့်ရှင်းတဲ့အဖွဲ့တွေကိုအထူးတင်နန်းတွေပေးတာစတာတွေမှာအမေရိကန်ကအထောက်ပံ့တွေပေးပါတယ်အမေရိကန်ပြည်ထောင်စုရဲ့ရဲအယားရှိတွေကိုမက္ကဆီကိုကိုဆစ်လွတ်ပြီးတင်နန်းတွေပေးတာမက္ကဆီကန်ပြည်သူတွေကိုကာကွယ်ပေးဖို့နဲ့သူတို့ရဲ့လိုအပ်ချက်တွေကိုအကျိုးပြုရေးအကူအညီပေးတဲ့စတဲ့နေရာတွေမှာမက္ကဆီကိုအစိုးရနဲ့ပူးပေါင်းဆောင်ရွက်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူမိကြောင်းပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလိုပြီးပါပြီ
။တော်လာရှင်တို့ကနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဝမဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ခင်ဗျာ။VOA ရဲ့ဘူရူနီမနက်ဖက်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိတဲ့အချိန်မှာနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်ဆုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အီရတ်နိုင်ငံပြန်လည်ရရှိအောင်လို့တိုက်ခိုက်နေတဲ့ဒီမော့ဆုမြို့ပြန်ရနိုင်အောင်တိုက်နေတဲ့အထူးအီရတ်တပ်ဖွဲ့တွေကအင်္ဂါနေ့တုန်းကတော့မြို့ရဲကဒီအစိုးရပိုင်ရုပ်မြင့်သံကြားဌာနကိုပြန်လည်သိမ်းယူနိုင်ခဲ့ပါတယ်။မြို့ရဲကိုအီရတ်အစိုးရတပ်တွေဝင်စစ်မှာအပြင်းထန်ပြန်လည်ခုခံမှုရင်ဆိုင်ရတဲ့အပြင်ရှေ့တိုးတိုက်ခိုက်မှုနှောက်နေအောင်လို့ IS တွေကဒီကွန်ကရစ်အကာအယံအတားအဆီးတွေလမ်းမေးထောင်ဘုံတွေလုံနေတယ်လို့အီရတ်တပ်တွေနဲ့အတူပါသွားတဲ့သတင်းတောက်တွေကပြောပြပါရတယ်။အမေရိကန်မှာတော့သမ္မတရွေးကောက်ပွဲဝင်ကြမဲ့သမ္မတလောင်းနှစ်ယောက်ဟာအချိန်နဲ့ပြန်ဆိုင်ရမယ့်ပြည်နယ်တွေစီကိုတွားရောက်မဲဆွဲနေပါရတယ်။ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကဖလော်ရီဒါပြည်နယ်ကမြို့၃မြို့မှာတွားရောက်မဲဆွဲနေပါရတယ်။ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကတော့ပင်ဆယ်ဗေးနီးယားနဲ့ဝစ်စကွန်ဆင်မြို့တွေမှာအင်္ဂါနေ့မှာတွားပြီးတော့မဲဆွဲပါရတယ်။ဂျပန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အခုအတန်လွှင့်နေချိန်မှာပဲဂျပန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံနေပါရတယ်။ဒီတိုကျိုမြို့မှာရှိတဲ့ Regal Royal Hotel ရဲကလူ1000ဆက်နဲ့ခန်းမထဲမှာဒေါအောင်ဆန်းစုကြည်ကိုတွေးဆုံဖို့မြန်မာလူမျိုးတွေဟာအစောပိုင်းကလာရောက်ဆောင်ဆိုင်နေခဲ့ကြတယ်လို့အဲ့ဒီပွဲကိုရောက်နေတဲ့မြန်မာတွေကပြောပြပါတယ်။ဒီတွေးဆုံပွဲပြီးရင်တော့ဒေါအောင်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေးဆုံဖို့ရှိပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံကြားမှာဘုံအကျိုးစီးပွားကိုကာကွယ်ဖို့နဲ့ဒေသရဲငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအကာအကွယ်ပေးနိုင်ဖို့အတွက်နှစ်နိုင်ငံစစ်တပ်တွေကြားမှာလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပိုမိုတိုးမြှင့်နိုင်ဖို့မျှော်လင့်တယ်လို့တရုတ်သမ္မတရှီဂျင်းပင်ကပြောကြားခဲ့ပါတယ်။ဘေကျင်းမြို့တော်ကိုရောက်နေတဲ့ဒီမြန်မာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအင်္ဂါနေ့ကတွေ့ဆုံစဉ်မှာတရုတ်သမ္မတအခုလိုပြောခဲ့တာပါ။တရုတ်နဲ့ဆက်ဆံရေးကိုအလေးထားတဲ့မြန်မာနိုင်ငံအနေနဲ့လည်းဗတ်ပေါင်းဆောင်ကနေဆက်ဆံရေးတိုးတက်ဖို့လိုလားတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြန်ပြီးတော့ပြောခဲ့တဲ့အကြောင်းတရုတ်သတင်းတွေမှာဖော်ပြပါရရှင်
။ဒါကတော့သတင်းကျဉ်းချုပ်ကိုမတ်ဆုမြတ်မုံပြောပြသွားတာဖြစ်ပါတယ်။အခုမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်နန်းထွေးကြီးဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မစ္စတာဒရက်စမစ်ဖြစ်ပါတယ်။VOA ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးပါ။
This program has come to you from the Voice of America, Washington.